Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2020ပြည့်နှစ် January လ28ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းလိုမီတာ1925 32နဲ့ဖိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်မကတော့စုမြတ်မော်ပါ။ရဟရင်ပြတ်ကျတည်ဆုံးသွားတဲ့ဘတ်စကတ်ဘောအကျော်အမော်ကိုဘီဘရိုင်ယန်အတွက်တက္ကပတော်ကသူ့ရဲ့ပရိသတ်တွေစိတ်ထိတိုက်ဝမ်းတဲ့စကားပြောနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ကကျင်းပတဲ့ Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကခြိတ်တန်းစုကြီး၄ခုလုံးကိုစုခူးသွားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တနင်္လာညအတွက်သောရရှင်နေနားဆင်ရမှာကတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစခဲ့တဲ့ဝူဟန်ကိုရောက်နေတဲ့မြန်မာကျောင်းသားအယောက်60နေရက်ကိုအမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပြီဖြစ်ပါတယ်
။သူတို့ကတော့စစ်စစ်ဦးကိုခိုင်းသွားမယ်ဒါပေမဲ့ပေါ့နော်ကျောင်းသားတွေအနေနဲ့တော့အဲမြန်မာနိုင်ငံအမြန်ပြန်လို့ရဆန္ဒရှိပြီးတော့သူတို့ကစစ်စစ်ဖြစ်ပါမယ်ဒါမျိုးပြည်နယ်နဲ့ဆက်တူကြအောင်
။ပေကျင်းမှာခြေဆိုင်တဲ့မြန်မာတန်ရုပ်ရဲ့ဒုတိယအတွင်းဝင်ပြောသွားတာပါရှင်။ဒီသတင်းနောက်ပိုင်းမှာအပြည့်စုံလားဆင်ရပါမယ်။နောက်ဒီကနေ့ပြည်တော်စုလွှတ်တော်စီကိုတော့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကဥပဒေကြမ်းကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောက်ဒုက္ခသည်စခန်းမှာတော့မနေ့ညတုန်းကခရစ်ယာန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပါတယ်။နောက်ရခိုင်ပြည်နယ်မြောက်ဦးဒေသမှာတော့ဒီ UNESCO စာရင်းဝင်မှုမြောက်ဦးကိုအဆိုပြုလာဒီကနေ့ပို့ဆောင်လိုက်တဲ့တစ်ချိန်ထဲမှာပဲမြောက်ဦးဟာလက်နက်ကြီးတွေနဲ့ပြစ်ခတ်ခံရပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုသားညိုဦးတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ American Basketball အကျော်အမော် Kobe Bryant ဟာတနင်္ဂနွေနေ့ကရဟယင်ပြတ်ကျသေဆုံးသွားခဲ့တဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပရိသတ်တွေစိတ်ထိတိုက်ဝမ်းနဲ့စကားဆုံးနေကြပါတယ်။ Los Angeles မြို့ပြင်နားက Calabasas မြို့ပေါ်ရဟယင်ပြတ်ကျမှုအတွင်မှအသက်42နှစ်အရွယ် Kobe Bryant သူရဲ့73နှစ်အရွယ်သမီးဂျီယာနာတို့အပါအဝင်ရဟယင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲကိုအသွားရဟယင်ပြတ်ကျခဲ့တာဖြစ်ပါတယ်ကိုဘီဘရိုင်ယန့်ဟာရင်ကျိုးပိတ်ဆို့မှုများတဲ့လော့စ်အန်ဂျလီစ်ကားလမ်းတွေကိုရှောင်နိုင်ဖို့သူ့ရဲ့ကစားပွဲတွေကိုရဟယင်နဲ့သွားတယ်ဆိုတာလူသိများပါတယ်ဘာကြောင့်ရဟယင်ပြတ်ကျတယ်လဲဆိုတာပြည်တော်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးရဟယင်ပြတ်ကျတဲ့နားလူတွေမလာကြဖို့လည်းတောင်းဆိုထားပါတယ်ကိုဘီဘရိုင်ယန့်ဟာဘတ်စကတ်ဘောသမိုင်းမှာအထူးကျွန်ဆုံးအားကစားသမားတစ်ယောက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပြီးကိုဘီနဲ့သူ့သမီးတို့ဒေဆုံးသွားတဲ့အတွက်သူနဲ့သူ့ဇနီးမလာနီယာတို့ကချန်ရက်သူမိသားစုအတွက်ဝမ်းနည်းကြောင်းပြောလိုတယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ကိုရိုင်းဘတ်စကတ်ဘောဝါသနာရှင်ဖြစ်တဲ့သမ္မတဟောင်းဘရက်အိုဘားမားကလည်းဘတ်စကတ်ဘောရဲ့ကံတော်ဝင်ကစားသမားဖြစ်တဲ့ကိုဘီဟာသူ့ရဲ့နောက်ထပ်အသေးပဲရှိတဲ့စာမျက်နှာတစ်ကိုခုမှစာဖွင့်စာပဲရှိသေးတယ်လို့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒါရီမကအားကစားလောကတွေကအပြင်တခြားသူ့ရဲ့ပရိသတ်တွေကလည်းနှမျောတတဝမ်းနဲ့ကြောင်ပြောနေကြပါတယ်။ကြီးစားဘတ်စကတ်ဘောကစားသမားအဖြစ် Los Angeles Lakers အသင်းမှာအနှစ်20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန်အိုလံပစ်ရွှေတံဆိပ်2ချိန်အပြင်ဘတ်စကတ်ဘောဆန်ရထူးချွန်စုပေါင်းအမြောက်အများရခဲ့တာပါသူဟာ2016ခုနှစ်မှာ NBA ကနေအနားယူခဲ့ပြီးလက်ရှိမှာတော့သူသမီးဂျီယာနာရဲ့ဘတ်စကတ်ဘောအသင်းမှာအသင်းနီးပြလုပ်နေတာပါသူကွယ်လွန်ချိန်မှာဇနီးတန်နဲ့သမီး3ယောက်ကျန်ရစ်ပါတယ
်တရုတ်ဝန်ကြီးချုပ်လီကစ်ချန်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေအဆိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီနေ့တင်းလာနေမှာသွားပြီးတော့ကျန်းမာရေးအရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ပဲရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းဆက်ဆီးခဲ့ပါတယ်အခုဆိုရင်တော့ coronavirus ကြောင့်တည်ဆုံတဲ့သူဟာ82ဦးရှိသွားပြီဖြစ်ပါတယ်။ဝူဟန်မြို့ကဆိုလို့ရှိရင် coronavirus ကူးစက်မှုအဓိကနေရာလို့ဖြစ်နေရပါ။ virus မပြတ်အောင်တားဆီးတဲ့အနေနဲ့အဲ့ဒီမြို့မှာရှိနေတဲ့လူတွေကိုရောမြို့တော်များများမှာရှိနေတဲ့လူတွေကိုပါတရုတ်ဆိုးရွားကနေပြီးတော့သွားလာမှုတွေကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လို့လည်းတရုတ်နှစ်တကူပိတ်ရက်ကိုနောက်ထပ်3ရက်တိုးချဲ့ကြောင်းတနင်္လာနေ့ကကြေညာပါတယ်။တရုတ်ကျောင်းဝိုင်းအရာရှိတွေထုတ်ပြန်တဲ့နောက်ဆုံးသတင်းအရဆိုရင်တော့ virus ကြောင့်မလို့ဖျားနာနေသူစုစုပေါင်းဟာ2900ကျော်သွားပြီဖြစ်ပါတယ်။တရုတ်ပြည်ပမှာဆိုရင်တော့ Australia, Canada, ပြင်သစ် Hong Kong, Japan, Macau, Malaysia, Nepal, Portugal, Singapore, South Korea, Taiwan, Thai, American နဲ့ Vietnam နိုင်ငံတွေမှာပါ coronavirus ကူးစက်ပြန့်နှံ့မှုတွေတွေ့ထားရပါတယ်။ကူးစက်ခံရသူအများစုကတော့ Wuhan မြို့ကိုသွားလာခဲ့သူတွေဖြစ်ပြီးတော့ကျန်သူတွေကတော့အဲ့ဒီကိုသွားလာခဲ့သူတွေနဲ့ဆက်နွယ်ထိစပ်မိသူတွေဖြစ်ပါတယ်။ယောဂပိုးကြောင့်သေဆုံးသူကတော့တရုတ်နိုင်ငံပြင်ပမှာမကြားသေးပါဘူး။ American ပြောင်စုတွင်မှာတော့ယောဂပိုးကူးစက်ခံရတဲ့သူ၅ဦးရှိသွားပြီလို့အမေရိကန်ယောဂထင်းချုပ်ရေးဘူဌာနနဲ့အသက်ရှူလမ်းကြောင်းယောဂကာဝေးဌာနကြီးကဲနန်စီမစ်ဇနီကတနင်္လာနေ့မှာတီးပြီးပြောပါတယ်။ဒါအပြင်ပြည်နယ်26ခုမှာတန်လျာလူနာ100လောက်ကိုစောင့်ကြည့်နေတယ်လို့ဒီသူတို့ကပြောပါတယ်။ တရုတ်မျိုးသားကျန်းမာရေးကော်မရှင်နာမင်းကြီးကတော့ဒီဗိုင်းရပること့စ်ပတ်သက်လို့အနေချင်းလောက်ပဲသိထားတယ်လို့ပြောပါတယ်။ဆရာဝန်တွေကတော့ယောဂပိုးကူးဆက်ပြီးတော့ယောဂလက္ခဏာပြချိန်ဟာတရက်ကနေပြီးတော့14ရက်အတွင်းမှာကြာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းယောဂလက္ခဏာမပြသေးတဲ့ယောဂပြိုးနေတဲ့အချိန်မှာကိုယောဂကူးဆက်နိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ။
အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူနဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက်ဘန်နီကန်ဆိုဟာသမ္မတဒေါ်နယ်ထရမ့်နဲ့ဒီကနေ့အင်တာဗျူးတော့မှတရားတွေ့ဆုံကြဖို့ရှိပါတယ်။အစ္စရေးပါလက်စတိုင်းပြည်ပခါကိုဖြေရှင်းရေးသမ္မတထရမ့်ရဲ့အစီအစဉ်အသေးစိတ်ကိုဆွေးနွေးကြမှာပါ။သမ္မတထရမ့်နဲ့ဝန်ကြီးချုပ်နတန်ယာဟူတို့အင်္ဂါနေ့မှပူးတွဲသတင်းစာရှင်းလင်းပွဲလုပ်တဲ့အခါအများပြည်သူကိုအစီအစဉ်တွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။သူနဲ့သမ္မတထရမ့်ကြားအင်္ဂါနေ့တွေ့ဆုံတဲ့အခါသမိုင်းတင်မဲ့ကိစ္စအတူဆောင်ရွက်ကြဖို့ရှိတယ်လို့အစ္စရေးဝန်ကြီးချုပ်ကတနင်္ဂနွေနေ့ကပြောကြားထားပါတယ်။အစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ကလည်းအခုခီးစဉ်ဟာတိတ်ကိုအရေးကြီးတဲ့ခီးစဉ်လို့ပြောပါရယ်အခုလိုအစ္စရေးဘက်ကပြောနေပေမဲ့အစ္စရေးကိုပတ်လိုက်တယ်လို့မြင်နေတဲ့ပါလက်စတိုင်းဘက်ကထရမ့်အစိုးရရဲ့ချင်းကပ်မှုနဲ့အစီအစဉ်တွေကိုပယ်ချထားတာကြောင့်အောင်မြင်နိုင်တဲ့အခြေအနေတော့နည်းပါရယ်ဒီအစီအစဉ်ကိုဖဲပါလက်စတိုင်းကမှလက်ခံမှာမဟုတ်ဘူးလို့ပါလက်စတိုင်းနိုင်ငံသားရေးဌာနကတနင်္ဂနွေနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါသုံးနှစ်ကြာအောင်ပြင်ဆင်ထားတဲ့အစီအစဉ်ဟာရာဇုံတစ်မှာအထူးခြားဆုံးသဘောတူညီချက်တစ်ခုဖြစ်လိမ့်မယ်လို့သမ္မတထရမ့်ကတော့ပြောကြားထားပါရယ်
တရားစွဲခါနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အမှုအတွက်သမ္မတရှိနေတွေကထက်လွတ်တော်တရားခွင်မှာဆက်လက်ခုခံချီဖောက်ရှောက်ထားနေကြမှာပဲနောက်ထပ်သက်သေတွေခေါ်ယူဆစ်ဆစ်ဖို့အတွက်ဒီမိုကရက်အမတ်တွေဘက်ကထပ်မံတောင်းဆိုနေပါတယ်သမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်အပေါ်ယူကရိန်းနိုင်ငံကစုံစမ်းဆစ်ဆစ်မှုမလုပ်သေး၍ယူကရိန်းကိုပေးမဲ့လုံခြုံရေးအကူအညီတွေဆိုင်ထားခြင်းနဲ့လို့အမေရိကန်လုံခြုံရေးချန်ပီယံဟောင်းဂျွန်ဘောလ်တန်ကိုပြောကြားခဲ့တဲ့ဆိုတဲ့အကြောင်းထပ်မံထွက်ပေါ်လာတာဖြစ်လို့ဒီမိုကရက်အမတ်တွေထပ်ပြီးတော့တောင်းဆိုနေတာဖြစ်ပါတယ်ဂျွန်ဘောလ်တန်ရဲ့မကြခင်ထွက်တော်မဲ့စာအုပ်ထဲမှာသူကအခုလိုရေးသားထားတယ်လို့ New York Times သတင်းစာကြီးကဖော်ပြခဲ့တဲ့နောက်အခြားသတင်းဌာနတွေကလည်းစာအုပ်အစ်ကြောင်းသိသူတွေရဲ့ပြောကြားချက်တွေနဲ့အတည်ပြုခဲ့ပါတယ်။အခုလိုမျိုးဂျွန်ဘောလ်တန်ကသူ့ရဲ့စာအုပ်ထဲမှာရေးသားထားတယ်ဆိုတဲ့ကိစ္စကိုသမ္မတထရမ့်ကတော့ဒီနေ့စော်ပိုင်း Twitter ပေါ်မှာဇက်တိုက်ညင်းပါတယ်။သူဘယ်တော့မှဂျွန်ဘောလ်တန်ကိုအဲ့လိုမျိုးမပြောခဲ့တဲ့အကြောင်းနဲ့ဒါကိုစာအုပ်ထဲမှာထည့်ရေးထားတယ်ဆိုရင်တော့စာအုပ်ရောင်းကောင်းအောင်ရေးတာပဲဖြစ်မယ်လို့သမ္မတကပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းကစုံစမ်းပြီးအောင်နဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုဝင်နှောက်ချက်တာဟာရုရှားမဟုတ်ဘဲနဲ့ယူကရိန်းဖြစ်တယ်ဆိုတဲ့အမြင်တွေဖြစ်အောင်လို့ယူကရိန်းကနေပြီးတော့ဒီကိစ္စစုံစမ်းပြီးဖို့ဆိုပြီးတော့စီးရီးအထောက်ပံ့ဒေါ်လာတန်400နီးပါးဆိုင်းငံ့ထားမှုဒီဆွဆွဲချက်တွေကိုအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်မှုတွေနဲ့သမ္မတကတရားစွဲဆိုခံရတာဖြစ်ပါတယ်ခင်ဗျာ
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1505တုံညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းနာနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်မြန်မာနိုင်ငံမှာရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ကြားဖြတ်ဆောင်ရွက်ကြမယ့်အချက်တွေကို ICJ နိုင်ငံကတရားရုံးကချမှတ်ခဲ့တဲ့အတိုင်းမြန်မာနိုင်ငံကအပြည့်အဝလိုက်နာလှုပ်ဆောင်မှုမျှော်လင့်တယ်လို့မြန်မာနိုင်ငံတွင်းမှာရှိတဲ့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်အမတ်ကြီးအပါအဝင် EU နိုင်ငံတွေကတန်အမတ်ကြီးတွေတန်ရုံးအကြီးအကဲတွေရဲ့သဘောထားထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့ပြင်းထန်မှုနဲ့အတိုင်းအတာကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အင်အားအလုံးအကျုံအသုံးပြုမှုတွေကိုပထမအဆင့်အနေနဲ့ ICJ ကအသိအမှတ်ပြုတဲ့အပေါ် EU ကကြိုးဆိုတယ်လို့ဖော်ပြထားပါတယ်။လူခွင့်ရေးကိုလူတိုင်းအပြည့်အဝအသိအမှတ်ပြုတဲ့ဒီမိုကရေစီအပြောင်းလဲတွေလုပ်နေတဲ့မြန်မာနိုင်ငံအနေနဲ့ ICJ တရားရုံးကချမှတ်တဲ့ကြားဖြတ်ဆောင်ရွက်ချက်တွေကိုအခွင့်အလမ်းတစ်ခုအနေနဲ့အသုံးချလုပ်ဆောင်မယ်လို့ EU ကမျှော်လင့်ကြောင်းလည်းဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်ရတဲ့အကြောင်းရင်းတွေကိုမြန်မာအစိုးရဖြေရှင်းတဲ့နေရာမှာရောမြန်မာနိုင်ငံနယ်စပ်ဒေသတွေမှာငြိမ်းချမ်းရေးဖော်ဆောင်နိုင်ဖို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်တဲ့နေရာမှာပါ EU ကကူညီဖို့အသင့်ပဲလို့လည်းဖြေရေး EU ရဲ့သဘောထားထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအန်ရဲ့ဒေါ်လဲဖြစ်မြောက်ကိုရီးယားနိုင်ငံမှာဩဇာကြီးသူတူလည်းဖြစ်တဲ့ကင်ယုံဟွန်းကို6နှစ်အတွင်းပထမဆုံးအကြိမ်ဖြစ်နေအများပြည်သူရှေ့မှာပြန်မြင်ရပါတယ်။သူဟာခင်မွန်းဖြစ်သူရေးယူတပ်ဖြတ်ခံရပြီးကလေးကလူမြင်ကွင်းကနေပြီးတော့6နှစ်ကြာပျောက်နေပြီးတော့အခုတနင်္ဂနွေနေ့ကျတော့မှအစိုးရရုပ်သံမှာပြန်ပြီးတော့မြင်လာရတာပါ။ကင်ယုံဟွန်းဟာမြောက်ကိုရီးယားအနာရှင်ဟောင်းကင်ဂျုံအီးရဲ့ညီမတော်ဆက်ပြီးတော့သူဖြစ်သူကင်ယုံအွန်းအနာရကစားအစောပိုင်းနှစ်တွေမှာတော်လေးအကြီးပါအရာရောက်ပါတယ်။သူရဲ့ခင်ပွန်းဖြစ်သူဂျန်ဆုံတက်ဟာမြောက်ကိုရီးယားနိုင်ငံမှာဒုတိယမြောက်ဩဇာအကြီးဆုံးလူတူဖြစ်လာခဲ့ပြီးတော့2013မှာတော့ကင်ဂျုံအွန်းကသူ့ကိုယာယီကဖယ်ပြီးတော့တမိပေးပါတယ်ခင်ပွန်းဖြစ်သူအသက်ခံပြီးရေကသူမဟာအများမြင်ခွင့်ကနေပြီးတော့ပြောင်းနေခဲ့တာဖြစ်ပါတယ်ခင်ဗျာ
American ပြည်ထောင်စု Los Angeles မြို့မှာတနင်္ဂနွေနေ့ကကျင်းပတဲ့62ကြိမ်မြောက် Grammy ဆုပေးပွဲမှာဆယ်ကျော်သက်အဆိုတော် Billie Eilish ကထိတ်တန့်ဆုကြီး၄ခုလုံးကိုဆုခူးသွားပါတယ်။ Grammy ဆုသမိုင်းမှာအခုလိုမျိုးဆုကြီး၄ခုလုံးကိုဒုတိယမြောက်တယောက်တည်းရရှိခဲ့တာဖြစ်တဲ့အပြင်အမျိုးသမီးအဆိုတော်အနေနဲ့ပထမဆုံးရတာဖြစ်ပါတယ်။အကောင်းဆုံး Album ဆု၊ Day Album နဲ့ကအကောင်းဆုံးတခြင်းဆု၊အကောင်းဆုံးတခြင်းဆုနဲ့အကောင်းဆုံးအနုပညာရှင်ဆုအနုပညာရှင်သစ်ဆုတွေကို Billie Eilish ရရှိသွားတာဖြစ်ပါတယ်။အခုလိုမျိုးဆုကြီး၄ခုလုံးကိုလွန်ခဲ့တဲ့39နှစ်တုန်းကပထမဆုံးရရှိသူကတော့အဆိုတော် Christopher Cross ဖြစ်ပါတယ်။ Billie Eilish နဲ့သူ့အကိုရောအိမ်ခန်းထဲမှာဖန်တီးခဲ့တဲ့ When We All Fall Asleep Where Do We Go ဆိုတဲ့ပထမဆုံး Billie Eilish ရဲ့ Album ကအကောင်းဆုံး Day Album ဆုကိုရရှိခဲ့တာဖြစ်ပါတယ်။
တောက်ချာညာရုံးကတူရကီနိုင်ငံအရှိချမ်းမှာလှုပ်ခဲ့တဲ့ပြင်းအား 6.8 ရှိတဲ့ငလျင်ကြောင့်မလို့သေဆုံးသူဟာအနည်းဆုံး38ဦးထိရှိလာပြီဖြစ်ပါတယ်။မနီတနင်္ဂနွေနေ့ကတော့အပြိုပြက်ပေါ်အောင်မှာတက်ရှင်ကျင်းနေသူတွေကိုကယ်ဆယ်ရေးသမားတွေကဆက်လက်ရှာနေပါတယ်။ဤကနေ့ရက်ရာသီအောက်မှာကယ်ဆယ်ရေးသမား 4,000 နီးပါးကတူရကီရှိပိုင်းမြို့မှာစစ်ပစ္စည်းတွေသုံးပြီးတော့ရှာဖွေနေကြတာဖြစ်ပါတယ်ခင်ဗျာ
။တနင်္လာညအတွက်နောက်ဆုံးသိထားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညုံတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုစတင်တယ်လို့ယောဂါကူးစက်မှုအဆိုးဝါးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုပညာတော်တွေရောက်ရှိနေတဲ့မြန်မာအကြောင်းသားအယောက်60နေရက်အမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့တရုတ်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေပါတယ်။ဒီအကြောင်းသားတွေပြန်ရောက်လာမယ်ဆိုရင်ကျမ်းမာရေးစစ်ဆေးမှုတွေကိုအရင်ဆုံးပြုလုပ်သွားမယ်လို့မြမကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်အကြောင်းပြေဆုံးကတော့ VOA မြန်မာပိုင်းသတင်းတော့စုစုကမေးမြန်းသတင်းပေးပို့ထားပါတယ
်တရုတ်နိုင်ငံဝူဟန်မြို့မှာကျောင်းတက်နေတဲ့မြမကျောင်းသားအယောက်60ကမြန်မာနိုင်ငံကိုသူတို့ပြန်လာနိုင်မှုပြီးခဲ့တဲ့စနေနေ့ကမြမအစိုးရစီမတောင်းဆိုခဲ့ကြတဲ့အတွက်ပေကျင်းမြို့မှာရှိတဲ့မြမတန်ယုံတာဝန်ရှိသူတွေကဝူဟန်မြို့ရှိရာဟူပေပြည်နယ်ကအစိုးရတာဝန်ရှိသူတွေစီကိုတင်ပြခဲ့ကြပါတယ်ဟူပေပြည်နယ်အစိုးရကတော့ဒီကျောင်းသားတွေကိုထွက်ခွာဖို့ခွင့်မပြုခင်မှာကျန်းမာရေးစစ်ဆေးမှုအရင်ပြုလုပ်မှာဖြစ်ပြီးစောင့်ကြည့်ကာလအဖြစ်လဲရက်သက်တစ်ပတ်နှစ်ပတ်သတ်မှတ်ထားမယ်လို့မြန်မာအစိုးရထံအကြောင်းကြားလာခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီထက်ဆော်ပြီးမြန်မာပြည်ကိုပြန်နိုင်မှုမြန်မာကျောင်းသားတွေကလူလာနေကြတာပါ။အဲဒါကြောင့်ကျောင်းသားတွေအ мян ဆုံးနေရပြန်နိုင်မှုတရုတ်အစိုးရနဲ့ထပ်ပြီးညှိနှိုင်းထားတယ်လို့ပေကျင်းမြို့အခြေဆိုင်မြန်မာတန်ယုံကဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်။
ကျွန်တော်တို့ကတော့စစ်စစ်ပူကိုခံကြမယ်ဒါပေမဲ့ပေါ့နော်ကျောင်းသားတွေအနေနဲ့ကတော့အဲမြန်မာနိုင်ငံကအမြန်ကျန်လို့ရဆန္ဒရှိပြီးတော့ကျွန်တော်တို့ကစစ်စစ်ပါမယ်ဒါမှမဟုတ်ပြီးမြန်မာနိုင်ငံဆက်တူရအောင်ပေါ့နော်ဒီအတူဆုံးအတွက်မှာဆက်လို့ရအောင်ဆိုပြီးကျွန်တော်တို့ကထပ်ပြီးပြောတယ်ညှိနှိုင်းထားပါတယ်ခင်ဗျာကျွန်တော်ကတော့လက်ရှိတော့အကြောင်းပြန်လာခြင်းတော့မရှိသေးပါဘူးအဲ့လိုလေတော့လက်ရှိအခြေအနေရှိနေပါတယ်
ပေကျင်းမြို့ကမြန်မာတန်ယုံအနေနဲ့ကျောင်းသားတွေကိုဝူဟန်မြို့ကနေချန်ရှာမြို့ကိုဘတ်စ်ကားနဲ့ထွက်ခွာနိုင်မှုအတွက်အရင်ဆုံးစီစဉ်ထားပြီးအဲဒီကနေတဆင့်ချန်ရှာမြို့တိုက်ခိုက်လေကြောင်းနဲ့မြန်မာနိုင်ငံမန္တလေးမြို့ကိုသွားနိုင်ဖို့ဟူပေနဲ့ဟူနန်ပြည်နယ်ကနိုင်ငံခြားရေးဌာနတွေနဲ့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အခုလိုမြန်မာဘက်ကစီစဉ်နေတဲ့အတိုင်းဖြစ်နိုင်မယ်မဖြစ်နိုင်ဘူးဆိုတာကိုတရုတ်အစိုးရဘက်ကအကြောင်းမပြန်သေးဘူးလို့လည်းပြောပါတယ်
။ဒီလိုတမတ်ချက်နဲ့ကိုင်းညီမှုရှိတယ်ဆိုတော့တို့ရောအခုညီရောပေါ့နော်။အဓိကတော့ဒီကထွက်ခွင့်ဆိုတာတို့ခွင့်ပြုရဲ့တိုင်းတော်မူဒီကျွန်တော်တို့ကဆက်ပြီးဆောင်ရွက်ရမှာပေါ့နော်။ဥပဒေအထက်နိုင်ဆုံးဟိုလိုချင်တဲ့ပုံစံကိုညှိနေတာပဲရှိသေးတာပေါ့။တို့ဒီကနေ့စက်မကြီးကောင်းမွန်တဲ့ပုံစံနဲ့အစီအစဉ်ကြီးနဲ့ရောရည်တင်လို့ရအောင်ကျွန်တော်တို့ရောလုံးချလို့ဥပဒေပေးဆောင်ရွက်နေလို့ပေါ့
။မြန်မာကျောင်းသားတွေအနေနဲ့ပုံမှန်ကျန်းမာရေးစစ်ဆေးမှုတွေကိုကျောင်းတွေမှာနေ့စဉ်လုပ်နေရပြီးအားလုံးရဲ့ကျန်းမာရေးအခြေအနေကကောင်းမွန်တယ်လို့လည်းဒုတိယအတွင်းဝန်ဦးစိုးပြည့်ဝင်းကပြောပါတယ်။မြန်မာနိုင်ငံတွင်းကိုအ мян ဆုံးပြန်နိုင်ရေးအတွက်ဘာတွေပြင်ဆင်ဆောင်ရွက်နေရလဲဆိုတာနဲ့သူတို့ရဲ့လက်ရှိအခြေအနေတွေကိုသိရှိနိုင်မှုအတွက်ဝူဟန်ရောက်မြန်မာကျောင်းသားတချို့နဲ့ဆက်သွယ်ခဲ့ပေမယ့်ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။မြန်မာနိုင်ငံအစိုးရအနေနဲ့ကတော့အဲ့ဒီကျောင်းသားတွေပြန်ရောက်လာရင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောင့်ကြည့်သွားမယ်လို့ဆိုပါတယ်။သူတို့နဲ့ပတ်သက်ပြီးလိုအပ်တဲ့စီမံဆောင်ရွက်ချက်တွေကိုအစဉ်နဲ့ပြုလုပ်ထားပြီးဖြစ်သလိုဒါကိုမကြခင်မှာကြေညာချက်ထုတ်ပြန်မှုရှိတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
သူတို့တွေရောက်လာပြီဆိုလို့ရှိရင်ကျန်းမာရေးအရင်ဆုံးရောက်တဲ့ချိန်မှာစစ်ဆေးမှာကျွန်တော်ရှိပါတယ်။မတို့အနေနဲ့ကတော့ခုနိုင်ငံကိုဒီဒူဝန်ငါးဆဖြစ်တဲ့ဒီနမိုနီးယားရောဂါပေါ့နော်။မဝင်ရောက်ပြဖို့အတွက်အစမ်းကောင်စူးစမ်းဆောင်ရွက်နေပါတယ်။အဲ့လိုဆောင်ရွက်နေနေရမှာတော့ဒီကျောင်းသား60ဝင်အပြန်လာတယ်။ဒါကနေ့ကနေဆိုသူတို့ကနေပြီးတော့ဒီခုရဲ့မြန်မာနိုင်ငံလူတွေကိုမကူဆက်ဖို့အတွက်တော့မတို့လည်းလိုအပ်တဲ့အစီအမံတွေအကုန်စားပြီးဖြစ်ပါတယ်။ဒါဆိုရင်ဒီသူတို့ကပတ်သက်လို့ဟိုဘယ်လိုဆက်လက်ဆောင်ရွက်ရမလဲဆိုတာကိုတော့နောက်ဆက်မကြမ်းထုတ်ပြမှာပဲ။ဒါပေမဲ့လို့အဲ့ဒီအတွက်အစီအမံတွေတော့ဆောင်ရွက်ပြီးဖြစ်ပါတယ်
။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့မှာရှိတဲ့ကျောင်းသားအယောက်60လုံးနေရပြန်နိုင်ရေးအတွက်မြန်မာအစိုးရရဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဘယ်လိုဆုံးဖြတ်မယ်ဆိုတာမသိရသေးတဲ့အတွက်အဖြေကိုစောင့်ဆိုင်းနေရဆဲဖြစ်ပါတယ်။ Lashi Chimaro, Corona Virus Gusa Kanayadu, Susu Bang, Natown Niva, Shinibi, Tesong Nong Tony Bare, the young man who had new mass sudden to Shigere, Corona Virus Bo, Gusa Kanyadu Rego, Thai, Japan, Down Korea, American Pirazu, Vienna, Malaysia, Singapore, Australia, Canada, Niboru, Matuni, Yabeme, Yamana Yamaro, Tandia Luna Matuishi, Debulo, Jamai Dawen Shiduri, Bagat Yosu Tabare.
ครับเนี่ยမြန်မာနိုင်ငံနဲ့အတွားလာများတဲ့မြန်မာအင်ဂျင်ကျုပ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဖြစ်ပြီးတော့ရေပေါ်ချင်းကြီးကျုံနေရပါတယ်သူတို့ယောဂဖြစ်တဲ့နေရာတွေမှာအတွားလာအဝင်ထွက်တွေကစတာစီပိတ်ပင်မှုတွေလုပ်နေရပါတယ်တချို့နေမှာပဲအင်ဂျင်ဖြစ်တဲ့တခြားထိုင်းမလေးရှားစတဲ့နိုင်ငံတွေကကူးစက်မှုကပြန့်နှံ့လာပါတယ်ဒါကြောင့်မလို့တရုတ်အင်ဂျင်မြန်မာနို
ါရဲ့လားလာမယ့်အင်္ဂါနေ့ညတဲ့လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်ချက်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုချုပ်တင်ပို့ထားလို့လည်းရပါတယ်။view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပါတယ်။ email လေးစာက bamis@viewnews.com ဖြစ်ပါတယ်။ပါဝင်စတူဒီယိုမြန်မာကျမ်းစာတော်ရှိကိုပြုလုပ်ပါတယ
်။မနေ့ကအင်္ဂါညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသေးရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့လွှတ်တော်အတွင်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေအကြောင်းဖြစ်ပါတယ်။ပုံမှန်တရားကြောပြင်ဆင်ထားတဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကပြည်ထောင်စုလွှတ်တော်ထံကိုတင်သွင်းလိုက်ပြီးဖြစ်ပါတယ်။အချက်ပေါင်း3000ကျော်ပြင်ဆင်မှုရထားရာကနေပုံမှန်တရားကြောသာပြင်ဆင်မှုတင်သွင်းလာမှုအပေါ်မှာလည်းဝေဖန်မှုတွေရှိပါတယ်။အကြောင်းစုံကိုတော့ VOA သတင်းတောက်မတ်မေခါကသတင်းပေးပို့ထားပါတယ်
။လွှတ်တော်တွင်တက်ကိုယ်စားလှယ်တွေပါဝင်နှုံးရောဖို့စေအုပ်ချုပ်ရေးတုန်းကဖွဲ့ထားတဲ့တက်မတော်အပါအဝင်ဌာနဆိုင်ရာအဖွဲ့တွေနဲ့နိုင်ငံဝန်ထမ်းအချို့ကိုစိတ်ကြိုက်တာဝန်ထမ်းဆောင်권ပေးထားတဲ့ဥပဒေတွေပဲဖြတ်ဖို့ဖော်ပြထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ဥပဒေချမ်းတရက်ကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှာတင်သွင်းလာတာဖြစ်ပါတယ်
။ဒီကမှုအနေနဲ့ကတော့ခန်းစစ်လေးပေါ့တွင်ဥပြောင်းရေးကာလရထမ်းချက်များခန်းကတော့တစ်ခါတော့မရှိဘူး။ဒီဒါကတော့ဒါတင်ခဲ့တဲ့ဥပဒေချမ်းနှစ်ရက်ပေါ်မှာအချင်းချုပ်ပေါ့နော်။အကျေကတော့ဒါစုစုပေါင်းဆိုရင်တော့132ချက်ရှိပါတယ်။436ကာဒီ436ခါဝေးအခုပေါင်းဆိုရင်132ချက်ရှိပါတယ်
။ဒီသေးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်အရဥပဒေချမ်းတစ်ခုပြင်မယ်ဆိုရင်ပြည်လုံးကျွဆန္ဒခံယူပြီးသဘောတူမှပြင်နိုင်မဲ့ဥပဒေတွေနဲ့ပြည်လုံးကျွဆန္ဒခံယူစရာမလိုပဲပြင်ဆင်နိုင်တဲ့ဥပဒေဆိုပြီးပုံစံနှမျိုးခွဲကတင်ပြရမယ်လို့ပြဋ္ဌာန်းထားတာကြောင့်ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွတ်တော်အစည်းအဝေးမှာဥပဒေချမ်းနှစ်ခုကိုတင်သွင်းခဲ့တာဖြစ်တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီအတွင်းရေးမှူးဒေါက်တာမြညာနာဆိုကပြောဆိုထားပါတယ်။တင်သွင်းလိုက်တဲ့ဒီဥပဒေချမ်းတွေမှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလို့ခေါ်တဲ့လက်ရှိကာလုံဖွဲ့စည်းမှုကိုပြင်ဆင်ဖွဲ့စည်းတာလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုလွတ်တော်ရင်တက်မတော်ကိုယ်စားလှယ်ပါဝင်နှုံးကိုရှော့ချတာစာရာတွေပါဝင်တယ်လို့ဒေါက်တာမြညာနာဆိုကပြောပါတယ်
။ဖတ်ထုတ်ထားတာကတော့ဒီလူတို့တော်ဒုတိယဥက္ကဋ္ဌနဲ့မြို့သားတို့တော်ဒုတိယဥက္ကဋ္ဌကိုဒီဟိုဖြတ်ဖြည့်ဆွက်ပြီးတော့ဖွဲ့စည်းဖို့ဟိုကျင့်သင်ထားတာရှိပါတယ်။နိုင်ငံတော်လုံခြုံရေးနဲ့တာဝန်ကိုထပ်ဆောင်ရတဲ့ဝန်ဌာနမျိုးဖြစ်ဖို့နော်နေဆက်ဒေသရဲ့ကွန်ယူမှုကိုလည်းတာဝန်ဆောင်ရတဲ့ဝန်ဌာနဖြစ်တဲ့အတွက်ကြောင့်နေဆက်ရေးကဝန်ဌာနအကြီးကြီးကိုတော့ကိုကြီးရဲကနေပြီးတော့တက်ဖြတ်ဖို့ပေါ့နော်ဒီစဉ်းစားမှုမျိုးရှိပါတယ်တက်မလို့သာတော်တော်ကိုကြီးပေါင်းမှုကိုအခု25ရာခိုင်နှုန်းကနေပြီးတော့တက်ကြအချိန်တော်တော်တက်တန်းမှာတော့25ရာခိုင်နှုန်း25ရာခိုင်နှုန်းကနေပြီးတော့25ရာခိုင်နှုန်းကိုပြောင်းသွားပါရုဒ္ဓအချိန်တော်တော်တက်တန်းကြရင်တော့10ရာခိုင်နှုန်းပြပြထားတာရှိပါတယ
်တင်သင်းလာတဲ့ပင်စင်ရေးဥပဒေချမ်းဟာရည်ရွယ်ချက်စီးစနစ်မရှိပဲရေးဆွဲခဲ့တာဖြစ်ပြီးတိုင်းရင်းသားတွေနဲ့ပြည်သူတွေပါဝင်ခွင့်မရှိပဲအနိုင်ရပါတီလိုလားချက်တွေကိုသာပြင်ဆင်ဖို့တင့်သွင်းတာဖြစ်တယ်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမျိုးထက်ဝင်းကဝေဖန်လိုက်ပါတယ
်။ All inclusive ပေါင်းလို့ပဲလို့ဆိုနေတယ်။ဒီလူတို့အနယ်ကပြင်နေတဲ့တရား၁၄ချက်ကိုလည်းနော်ပြင်ဆင်တဲ့ဉာဏ်ဆိုမှ တင်လာတဲ့မှာပေါ့ဗျာပြည်သူကိုကျွန်တော်တို့ကနားလည်ပြီးတော့မှဘာရတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ကဖြစ်ပါတယ
်ရခိုင်မျိုးသားပါတီကဥပဒေတန်းကတော့ဒီတင်သွင်းလာတဲ့ဥပဒေချမ်းမှာတိုင်းရင်းသားတွေလိုလားတဲ့ပြင်ဆင်လိုတဲ့ဥပဒေချမ်းတွေမပါတာကြောင့်ဖက်ဒရယ်စနစ်ကိုသွားမယ်လို့ချွေးကြော်နေတဲ့အနိုင်ရပါတီရဲ့ချွေးကြော်မှုကမေကွန်းထုတ်စရာဖြစ်နေတယ်လို့ဝေဖန်ပြောဆိုလိုက်ပါတယ
်ဒီချမ်းနဲ့ရခိုင်ပါတီကပြင်ဆင်ချက်ပေါင်းဟာ2000ကျော်လောက်ရှိပါတယ်အဲဒီအချက်တွေကို45ဦးကော်မတီမှာသူတို့မဲခွဲပြီးတော့ဆုံးဖြတ်ခဲ့တဲ့ကဒါရီတစ်ချက်မှကိုပါမလာတော့ဘူးလို့ကျွန်တော်တို့ပြောလို့ရတယ
်။ပြီးခဲ့တဲ့ဇူလိုင်လကပင်စီပူပေါင်းကော်မတီဘက်ကဖွဲ့စည်းပုံပင်စင်ဖို့အချက်ပေါင်း 3,000 ကျော်ရှိတယ်လို့ထုတ်ပြန်ပြောဆိုထားပြီးဒီ 3,000 ကျော်ထဲမှာတိုင်းရင်းသားပါတီတွေဖြစ်တဲ့ရှမ်းနဲ့ရခိုင်ဘက်ကပင်စင်ချက်အများဆုံးတင်သွင်းခဲ့တာဖြစ်ပါတယ်။ဒီထဲကနေမှအချက်ပေါင်း100ကျော်ကိုနောက်ဆုံးပြင်ဆင်ဖို့ဆုံးဖြတ်ကဒီကနေ့ပူပေါင်းကော်မတီဘက်ကလွှတ်တော်ကိုတင်ပြခဲ့တာဖြစ်ပါတယ
်။မေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတစ်ခုမှာခရီးရန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတဲ့သတင်းကိုပြောပြပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကုတုပလောက်ဒုက္ခသည်စခန်းမှာမနေ့တနင်္ဂနွေနေ့ညတုန်းကခရီးရန်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ12ယောက်ဆေးရုံတက်ပြီးတော့ဆေးကုသမှုခံယူနေရတယ်လို့ရိုဟင်ဂျာခရစ်ယာန်ဒုက္ခသည်များဆိုင်ရာကော်မတီအဖွဲ့တာဝန်ရှိသူကပြောပါရယ်ဒီတိုက်ခိုက်မှုအတွင်းမှာတော့နေအိမ်တွေနဲ့ဖျားရှိခိုးကြောင်းကိုလည်းဖျက်ဆီးခံရတယ်လို့ပြောပါရယ်အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်မှာတည်ရှိတဲ့ကုတုပလောင်စခန်းဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကတိမ်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေနေထိုင်နေတာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ည12နာရီလောက်မှာတော့ဒုက္ခသည်စခန်းအတွင်းကခရိယန်လူနည်းစုတွေတိုက်ခိုက်ခံရကြောင်းဒီစခန်းနဲ့အဆက်အသွယ်ရှိတဲ့အိန္ဒိယနိုင်ငံနယူးဒေလီမြို့အခြေစိုက်ရိုဟင်ဂျာခရိယန်ဒုက္ခသည်များဆိုင်ရာကွန်ပီယက်တာဝန်ခံဆိုနာမီယာကပြောပါတယ
်ဒီရိုဟင်ဂျာခရစ်စတန်များတို့ရောအာသာချမ်ဘာတမာရီယာဟိုညမာညတကောမလာပြီးမှတို့အင်္ဂလိပ်မျိုးချုပ်တဲ့နောက်ပြီးမှကိယန်ရဲ့ဘုရားကျောင်းတကူကတို့ကပြက်လိုက်တယ်ဒါနဲ့ကုတ်လိုက်တာပေါ့နော်။နော်တဏ္ဍနဲ့ကိုချက်တို့ကတဏ္ဍနဲ့ပြီးလိုက်တယ်။အဲဒီမှာလူတော်တော်များများတိုင်ရပြေးသွားတယ်။ဘင်္ဂလားဒေ့ရှ်မလုံဂတ်ဟော့စပီတယ်မှာလူ7ယောက်ကစေကူတာနေရပဲ။7ယောက်ကတီမလားဒါချီမလားဒါကလောမယာဝါကုတေစီကူတာနေဦးပဲ။ကျွန်တော်မှာတဲ့ပုံရိယာတွေအားလုံးရှိတယ်ဒီဗီဒီယိုရက်ကတ်တွေလည်းရှိတယ်။
ကော့စ်ဘဇားခရိုင်ကအမည်မဖော်လိုတဲ့ဒေသခံတယောက်ကတော့မင်းညားကတိုက်ခိုက်မှုကို ARSA အဖွဲ့တွေကဆောင်ရွက်တာဖြစ်ကြောင်းလောလောဆယ်လူရှိယောက်ဈေးုံတက်နေရကြောင်းနဲ့ခရိုင်ဘာသာဝင်တွေပိုင်ဆိုင်တဲ့အဖိုးနံပစ္စည်းတွေနဲ့ကွန်ပျူတာတွေကိုလည်းလူရက်သွားကြောင်းပြောပါတယ်။ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေသူတဦးကိုဆက်သွယ်နေမြန်းရာမှာတော့ဒီသတင်းကိုသူမကြားသိရသေးကြောင်းနဲ့စခန်းမှာခရိုင်တွေမရှိကြောင်းအခုလိုပြောပါတယ
်။ကျွန်တော်ကတော့အခုဒီမှာတတိကမရသေးဘူးကိုဒုက္ခကြီးမင်းတို့ကမှာကကေရမရှိဘူးကို
မင်းညကဖြစ်ပေါ်တဲ့တိုက်ခိုက်မှုဟာ ARSA အဖွဲ့တွေကတိုက်ခိုက်တာဖြစ်ကြောင်းကိုတော့တရားအတည်ပြုချက်မရသေးပါဘူးဒက်ကာမျိုးကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတန်ယုံကိုဆက်သွယ်မေးမြန်းရမှာလဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မစ္စယန်ဟီလီယာကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတဲ့နောက်ဒီလ23ရက်နေ့ကဒက်ကာမျိုးမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့စခန်းမှာရှိတဲ့ခရီးရလူနည်းစုတွေဟာအခက်ခဲနဲ့ကြုံတွေ့နေရတယ်လို့ပြောဆိုထားပါတယ်
I also met with a group of Rohingya Christians who are in a most difficult position. They told me they were persecuted due to their religion by the Myanmar government while they lived in Rakhine. And now they face hostility and violence from a small number of other camp residents.
ဒုက္ခသည်စခန်းမှာရိုဟင်ဂျာခရစ်ယာန်တွေကိုလည်းကျမတွေ့ခဲ့ပါတယ်။သူတို့ရဲ့အနေအထားကအခက်အခဲဆုံးအခြေအနေမှာရှိပါတယ်။ရခိုင်မှာတော့မြန်မာအစိုးရရဲ့ဘာသာရေးဖိနှိပ်မှုကိုခံကြရတယ်လို့အခုခါမှာတော့စခန်းတွေမှာအတူနေသူတွေရဲ့အကြမ်းဖက်မှုကိုခံနေရတယ်လို့သူတို့ကပြောပါတယ်
။ရိုဟင်ဂျာခရစ်ယာန်ဒုက္ခသည်များဆိုင်ရာကော်မတီကအဲ့ဒီနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတော့မစ္စယာဟီလီနဲ့အဖွဲ့ဟာသူတို့တွေကိုလာရောက်တွေ့ဆုံပြီးသူတို့အခက်အခဲတွေကိုနားလည်တဲ့အတွက်ကျေးဇူးတင်ကြောင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ပွားတဲ့ ARSA အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအစိုးရကြံ့မတော်ကနှိမ်နင်းခဲ့တဲ့နောက်ရိုဟင်ဂျာဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ပါတယ်။သူတို့တွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကတိုက်တွန်းခဲ့ချိန်မှာမြန်မာအစိုးရကစီစစ်လက်ခံမှဖြစ်ကြောင်းတုံ့ပြန်ခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုတော့အတိအမှတ်မပြုပါဘူး။
ခုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်မြောက်ဦးခြေနေသတင်းကိုတင်ဆက်ချင်ပါတယ်ရခိုင်ပြည်နယ်ကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ် UNESCO စီရင်ဝင်မှုအတွက်နောက်ဆုံးအဆိုပြုလာကိုတော့ဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ် UNESCO ရုံးကိုပို့ဆောင်တင်သွင်းလိုက်ပြီးဖြစ်ပါတယ်တစ်ချိန်ထဲမှာပဲမြောက်ဦးမြို့ပေါ်မှာလည်းလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတဲ့အတွက်မြေကြီးတုံခေါင်မှုတွေကြောင့်ရှေးဟောင်းဖျားပထိုးတွေပြိုကျပျက်စီးနေပါတယ်လို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါခင်တန်းကပြောပါတယ်သတင်းပြေဆုံးကိုတော့ VOA သတင်းတော်ကိုတက်နိုင်ကမင်းမြန်မီသတင်းပေးပို့ထားပါတယ်
တက္ကသိုလ်တွေပြင်နိုင်နေတဲ့ရခိုင်မြောက်ပိုင်းကမြောက်ဦးဒေသကိုကမ္ဘာရှေးဟောင်းယဉ်ကျေးမှုအမွေအနှစ် UNESCO စီရင်ဝင်ဖို့အတွက်နောက်ဆုံးဆိုပြုလာကိုဒီကနေ့မှာပဲပြင်သစ်နိုင်ငံပါရီမြို့မှာရှိတဲ့ကမ္ဘာအမွေအနှစ်ရုံးကိုပို့ဆောင်လိုက်တယ်လို့မြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသထင်းစင်းဆောင်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဒေါခင်တန်းကပြောပါတယ်။ကျွန်တ
ော်တို့ပိုင်းနေတော်စီယာကိုဒီနေ့ပဲပြင်လိုက်ပါတယ်ပြင်သစ်နိုင်ငံပါရီမြို့ကိုဒီနေ့ပို့လိုက်ပါတယ်။ကျွန်တော်တို့လာစစ်ပါအောင်မယ်။ဇူလိုင်နဲ့စက်တင်ဘာလမှာကျွန်တော်တို့လာပြီးတော့မှတိုးရဲအနေနဲ့တော့မှတ်တယ်ဘယ်မှမသိပဲနဲ့ပေါ့နော်အဲနောက်ဆက်ဖို့တရားဝင်ရတော့စက်တင်ဘာလလောက်မှလာဒီတရားဝင်လာစစ်ပါမယ်အဲ့ဒီအချိန်လောက်မှစပြီးပြီးမှကျမတို့ကနေပြတော့မှ2021ဇူလိုင်လောက်မှဒီပြည်ဥနိုင်ငံကပြပါတယ်22ပြည်မြောက်ကမ္ဘာ့ရင်းမှုအမွေနဲ့ညီလာခံမှာမြောက်ဦးကိုဆုံးဒီကမ္ဘာ့ရင်းမှုအမွေနဲ့ဆင်းရဲကိုထည့်သွင်းရင်စိတ်မပြေဆိုတဲ့ဆုံးဖြတ်ချက်ခေါ်လာပါမယ်
ရောက်မျိုးပေါ်မှာလက်နေကြီးတွေပြစ်ခတ်တဲ့အခါမြေကြီးတုံလောက်မှုတွေကြောင့်အခုလိုဆိုပြလာတင်လိုက်တဲ့နေ့မှာပဲကိုတောင်းဖျားပြိုကျနေတယ်လို့သူကစက်ပြောပါတယ
်ပြိုကျတာတခုတည်းမဟုတ်နိုင်ငံတွေလည်းအကွယ်နေတယ်အဲဒီတုံခါမှုကြောင့်ခေါင်းမိုးတွေကနေပြီးတော့မှအဲပို့ပြီးတော့မှဒီလောက်ထားတယ်ကကွာကျပြီးတော့မှပြိုကျလာတာ
မြောက်ဦးမြို့ပေါ်မှာပြစ်ခတ်မှုတွေကြောင့်ကိုတောင်ဖျားအပြင်တခြားရှေးဟောင်းဆောက်ဦးတွေလည်းပျက်စီးနေကြသလိုရှေးဟောင်းဖျားပထိုးတွေဘလောက်ထိပျက်စီးနေတယ်ဆိုတာကိုကွင်းစင်လေ့လာဖို့အတွက်လည်းမြေမြုံမိုင်းတွေကိုကြောက်လိုက်နေရတယ်လို့ဒေါ်ခင်တန်းကဆက်ပြောပါတယ
်။ဒါပေမဲ့ကျမတို့ကသွားပြီးတော့မှမကြည့်ရဘူး။ဘာဖြစ်လို့လဲဆိုတော့ကျမတို့ကဘုံတွေပါတယ်ထောင်ထားမယ်မိုင်းတွေထောင်ထားမယ်အဲ့ဒါတွေကြောက်ပါနေရှင်။ဒါကြောင့်မို့ကျမတို့ကဘယ်အဆောက်အဦတော့ဘလောက်ပြတ်သွားပြီဘယ်အဆောက်အဦဘလောက်ပြတ်သွားပြီဆိုတာတော့ကျွန်တော်တို့သွားမကြည့်ပေမဲ့လည်းမိဆက်တဲ့နေရာတွေကနေပြီးတော့ပါကျွန်တော်တို့ကိုဒီလိုပြိုသွားပြီဒီလိုပြတ်သွားပြီနဲ့နေပြီးတော့ဓာတ်ပုံလေးနဲ့လာပြကြတယ်။နောက်ကျွန်တော်တို့ကိုယ်တိုင်ကလည်းပဲရောက်တဲ့အခါပေါ့နော်ကြိလိုက်တဲ့အချိန်မှာကိုးတောင်းကြီးကစပြီးတော့မှတော်တော်များများအကွယ်ပြည့်စည်နေတာကိုကျွန်တော်တို့တွေ့ရတယ်။နောက်အဆရှိသဖြင့်ဒေသကတိုင်းတွေကလည်းပြည့်စည်တာကိုတွေ့ရတယ်။
လက်နက်ကြီးတွေဟာမြောက်မြို့ပေါ်မှာရှိတဲ့ကိုတောင်ဖျားရဲ့အနောက်တောင်ဖက်မှာရှိတဲ့အမြောက်တိုက်ရင်ကပစ်ခတ်နေတာတွေရှိတယ်လို့မြောက်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။မြောက်မြို့ပေါ်ကနေတော့ဒီအမြောက်ကြီးနဲ့ဒီဟိုပေါတော့ပြန်ဆက်ကိုလှမ်းကြည့်တာတွေပါတယ်။အဲလေကျွန်တော်တို့ကြားနေတာပါပဲ
။မြောက်မြို့ဟာရခိုင်နိုင်ငံတော်ရဲ့နောက်ဆုံးအမွေနဲ့မြို့တော်တစ်ခုဖြစ်သလိုရင်းချင်းမုံအမွေနဲ့ရဲ့မပြတ်စီဖို့အတွက်မြို့ပေါ်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကိုရတန်ဖို့ရခိုင်ပြည်နယ်လွှတ်တော်ကအစိုးတင်သွင်းထားပေမဲ့လည်းအစိုးရအနေနဲ့ကောင်ထရီဖို့ဆောင်ရွက်တာကိုမတွေ့ရဘူးလို့သူကဆက်ပြောပါတယ်။ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲတွေကျင်းထနေတဲ့ရခိုင်ပြည်နယ်မှာရင်းချင်းမုံအမွေနဲ့မြို့တော်တစ်ခုဖြစ်တဲ့မြောက်ဦးဒေသကိုစစ်မဲဆောင်ဖြင့်နှစ်ဖက်အဖွဲ့အစည်းတွေအနေနဲ့တတ်မှတ်ပေးကြဖို့မြန်မာနိုင်ငံရှေးဟောင်းသုတေသနပညာအသင်းကပြီးခဲ့တဲ့2019ခုနှစ်မလာစောပိုင်းကထုတ်ပြန်ထားတာရှိပါတယ်။မြောက်ဦးဒေသကိုကမ္ဘာရှိဆောင်ယဉ်ကျေးမှုအမွေနဲ့ UNESCO စီရင်ဝင်ဖို့အတွက်ကြိုးစားနေကြသလိုတစ်ဖက်မှာလည်းလက်နက်ကြီးတွေပြစ်ခတ်တာတွေရှိနေတာကြောင့်ရှေးဆောင်ယဉ်ကျေးမှုအမွေနဲ့တွေပျက်စီးသွားမှာကိုပြည်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
။ကိုတက်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သတင်းတော်များအတွက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောက်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။2020ပြည့်နှစ် January 28ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့ဖိုင်းဒိုမီတာ25 kHz 11965ဖိုင်းဒိုမီတာ32 kHz 9383ညဖိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့မြန်မာတခွေအစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့ Coronavirus ကူးစက်မှုနဲ့ခရီးသွားလာမှုအပေါ်မှာတက်ရောက်မှုတွေအကြောင်းပါ
။ဟုတ်ကန်ဆယ်ဖြစ်တဲ့နေရင်လည်းရှိတယ်။မနေ့ကတော့ဒီတော့ဝင်နေတယ်။ဘာလို့လဲဆိုတော့သူကနေရတော့ဝင်နေမယ်ထင်တယ်။
စီပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အခုအရင်ဦးဆုံးမြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။တစ်ချိန်လုံးကကလင်းငယ်တွေစာအေးတင်နေဆိုရင်အသုံးပြုတဲ့ကြောက်တင်မုံနဲ့ကြောက်တန်ကိုတော့အခုခေတ်မှာအသုံးမပြုသလောက်နှဲပါသွားပြီဖြစ်ပါတယ်။ဒါကြောင့်မလို့ဒီကြောက်တင်မုံကြောက်တန်ထုတ်လို့တဲ့မွန်ပြည်နယ်ကရွာလေးတရွာမှာတော့အဲ့ဒီအလုပ်ကိုဆက်ပြီးတော့လုပ်ကိုင်နေတဲ့သူကမရှိသလောက်ဖြစ်သွားပါပြီ။အခုအခါမှာတော့အဲ့ဒီကြောက်တင်မုံနဲ့ကြောက်တန်ကိုမြမရိုးရာပစ္စည်းတစ်ခုအနေနဲ့လက်ဆောင်ပေးတဲ့နေရာမှာတုံးဖို့စီးပွားရေးကုမ္ပဏီတွေကပြန်ပြီးတော့အသုံးပြုလာတဲ့အတွက်လုပ်ငန်းကပြန်ပြီးနည်းနည်းလေးပြန်ဥမော်လာပါတယ်။ဒီလိုရိုးရာပစ္စည်းတွေပျောက်ပြတ်မသွားဖို့ဘလို့မျိုးထိန်းသိမ်းတင်ပါသလဲ။မြမခသတင်းအေဂျင်စီကကိုခေါင်းမြတ်ဖြိုးကတင်ပြထားပါတယ်။
ကျောက်တင်မုံနဲ့ကျောက်တန်းလို့ပြောလိုက်ရင်တော့သူတို့ရဲ့ဇင်းမြစ်ဖြစ်တဲ့မွန်ပြည်နယ်ချောင်းဆောင်မြို့နယ်ကိုပြေးမြင့်ကြမှာပဲဖြစ်ပါတယ်။ကျောက်တင်မုံနဲ့ကျောက်တန်းကိုအဓိကထုတ်လုပ်တဲ့နေရာကတော့မွန်ပြည်နယ်ချောင်းဆောင်မြို့နယ်မှာရှိတဲ့မှုတွုံးဆိုတဲ့ရွာကနေထုတ်လုပ်ရောင်းချနေတာပါ။ကျောက်တင်မုံနဲ့ကျောက်တန်းကိုတော့1945ခုနှစ်လောက်ကစတင်တည်ထွင်ထုတ်လုပ်ခဲ့တာဖြစ်ပြီးတစ်ပြေးပြေးနဲ့တရာလုံးကပြုလုပ်ရောင်းချလာတာကြောင့်မွန်ပြည်နယ်ရဲ့လက်မှုပညာရပ်အဖြစ်ကျော်ကြားနေတာဖြစ်ပါတယ်။အရင်တုန်းကတော့ကျောက်တင်ပုံးနဲ့ကျောက်တန်းကိုစားပေးတင်ကြတဲ့အခါမှာအသုံးပြုခဲ့ကြပေမဲ့အခုချိန်မှာတော့စားအုပ်တွေအစားထုတ်လာတဲ့အတွက်အသုံးပြုမှုမရှိတော့ပါဘူး။ဒါကြောင့်ကျောက်တင်ပုံးနဲ့ကျောက်တန်းလုပ်ငန်းဟာလုံခဲ့တဲ့10ခုနှစ်ကျော်လောက်ခေတ်ကပျောက်ကွယ်လို့မိဘအခြေအနေနဲ့ရင်ဆိုင်ခဲ့ရပြီးဒီရင်တုန်းကရွာလုံးကျွတ်လုကန်ခဲ့ကြတဲ့မှုလုံးရမှာဆိုရင်လေကျောက်တင်ပုံးကျောက်တန်းပြုလုပ်တဲ့အိမ်တွေဟာအခုချိန်မှာတော့လက်ချိုးရည်လိုရတဲ့အနေအထားကြီးနေပါသွားကြတာဖြစ်ပါတယ်။ဒါပေမဲ့ချောင်းဆောင်မျိုးနဲ့မော်လမန်မျိုးကိုမြကူတရာထိုးပြည့်အချိန်မှာတော့ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းဟာအနည်းငယ်ပြန်လည်ဥမော်လာပြီးလက်ဆောင်ပေးဖို့အမတ်တရပစ္စည်းအဖြစ်ပေးဖို့နဲ့စားတောက်ဆိုင်တွေဟိုတယ်မှာရိုးရာပစ္စည်းအဖြစ်အသုံးပြုဖို့ဝယ်ယူနေကြတာကြောင့်ကြောက်တင်ပုံးနဲ့ကြောက်တန်လုပ်ငန်းကတော့မတိမ်ခေါ်သေးပါဘူး။စာရေးဆရာတယောက်ဖြစ်တဲ့နိုင်တင်ပေါင်းညွန့်ကတော့သူတို့ခေတ်တုန်းကကြောက်တင်ပုံးနဲ့စာတင်ခဲ့ရတဲ့အကြောင်းနဲ့ကြောက်တင်ပုံးမှာဘလို့အားသာချက်တွေရှိတယ်လဲဆိုတာကိုတော့အခုလိုပြန်ကြောင်းပြောပြပါမယ်။
အဲ့တော့ကျွန်တော်ခေတုံကတော့ဗာတွေ့ရတယ်ဆိုတော့သူငယ်တန်းလေးသူငယ်တန်းကြီးရှိတယ်။အဲ့ဒီသူငယ်တန်းလေးသူငယ်တန်းကြီးကိုကျွန်တော်ကြောက်တင်မုံနဲ့စားခဲ့ရတယ်။ကြောက်တင်မုံနဲ့စားတယ်၊ကြောက်တန်းနဲ့စားတယ်။စားရတာခိုက်ဥစားဝေးရစားဆရာသမားကနေပြီးတော့ကြောက်တင်မုံမှာရေးခိုင်းတယ်။လက်ရေးတွေကတော့အဲ့လိုတန်းနဲ့မသွားဘူးအပေါ်ရောက်လိုက်အောက်ရောက်လိုက်ဆိုတော့သူကဆရာသမားကဗာလုပ်ပြီးလဲဆိုမင်းညုံတားပြီးတော့အဲ့မှာခိုက်ဥစားဝေးလေးစားရေးခိုင်းတယ်။အဲ့တွင်တိုင်းရောက်တဲ့ကအပေါင်းတို့မြောက်စားနေလေကြောက်သိမှုမှာလောက်ခရရတယ်။အဲ့တော့ကြောက်သိမှုမှာရေးတဲ့ခါကျတော့သူကဘာသာဖြစ်တဲ့ခါကျဖြက်ရလွယ်။အဲ့တုန်းကတော့ကြောက်သိမှုဘလို့ဖြက်လဲဆိုတော့လက်နဲ့ပဲဖြက်တယ်။အဲ့တုန်းကလွယ်ရေးခဲ့ဆိုတော့လွယ်ရေးနဲ့ဖြက်တာ။အိမ်ပြန်လာလို့ရှိရင်မဲတူးနေတာ။ဒါပေမဲ့တခုကောင်းတာကြောက်သိမှုမှာရေးရတာစာအုပ်လို့မဟုတ်ဘူး။တော်တော်ကောင်းတယ်ရေးလို့ကောင်းတယ်။နောက်ဆုံးပကြီးဝါနာပါတဲ့လူကသူကဒီဆိုရင်ပုံမှာကြောက်တင်မှုပုံမှာပချီလေးတွေအကြအကုန်လုံးဆွဲလို့ရတယ်မချိုက်ရင်ချက်ချင်းပြင်လို့ရလက်ကလေးနဲ့တက်လိုက်ပြီးတော့ဥမာကောက်ကြောင်လေးတစ်ခုပေါ့မချိုက်ရင်မချိုက်တဲ့ပုံလေးကိုပြန်ပြန်ရေးပေးလို့ရတယ
်ဘူးဘူးညာကကြောက်တင်မှုလုပ်ငန်းကိုလုပ်ကန်နေတဲ့ဥပန်းများကတော့အဲ့လိုကြောက်တင်မှုကြောက်တန်လုပ်ငန်းအနည်းငယ်ပြန်လဲဥမော်သွားပေမဲ့ကုန်ကျန်းဖြစ်တဲ့တင်မှုကြောက်ဖြတ်ရှိမှုကတော့နည်းလာတယ်လို့အဲ့ဒီလုပ်ငန်းကိုလုပ်မဲ့လူငယ်တွေကလည်းရှားပါလာတယ်လို့အခုလိုပြောပါတယ
်ဟိုတော့ကဇရွာလုံးလောက်နေတယ်အကောက်ကไปมาตรงโลแน่แน่แน่ตัวไปเลยนับไปแล้วเจ้าหนึ่งบางตัวเองจะมาทวนนี้เราแต่รู้แต่ไม่ใช่เพราะมาไม่ใช่เพราะต้องแล้วตัวเองไม่ใช่เลยเพราะเราอ่ะอันยายอกูอ่ะเจ้าก็ใต้ไม่ทวนปูอกูจะนอนเล่าทางกระทงเจ้าไป ไอ้นี่ก็ทํามาได้เล่าได้แค่แต่ตัวเองน่ะตู้ลงไม่ยาแล้วเมียนี่พี่เนี่ยจีจ่าแล้วเล่าเลยไม่ได้ไอ้ตัวพวกอ่ะก็มาแล้วอ่าเจ้าก็ไม่ทันเนี่ยเล่าลงไม่ใช่หรอกเล่าได้รู้แล้วต้องเลยงาเอิญชาวเอิญไม่ได้เล่าไปสิลุงแกตู้ลงไม่เล่าปูอกูอ่ะไอ้น้องจ่าเนี่ยรู้เว้ยอกูอ่ะลุงแกส่วนเนี่ยสัมภิตัว
บริษัทตัวนาวิดาโคเรียชาวปีดอยาตัวไอ้เจ้าโลบอ่ะส่วนในส่วนในตัวนี้เป็นนิดเดียวเลยไม่ได้อยู่เลยสายเสียงในที่มองยังไงรู้เจ้าติงงลงไงฮะช่วยยาลงงานตะครุบชิดแต่ตัวทิ้งทิ้งหมดลูกอภิไม่เปลี่ยนก็ยังเลยสู้ยาดีเนี่ย
กูนี่สาวๆไปติเนี่ยลูกอะคูหลูเปียวบาดิเดติเจ้าติมุปัญญาตัญญาอีเซนน่ะก็เรามาดีไว้สิอ่ะดีโหอ่ะยินจิมุอมวยอึดเดียวก็ไม่เปี่ยวสิจังไม่เป็ดสิจังแต่နိုင်ငံတော်ซูอ่ะนี่ပြီးတော့ตีน้าเลยได้ปกปู่นี่บ่เนาะดาลีนี่อยู่อยู่อ่ะยินจิมุนี่เนี่ยทิ้งๆนี่แหละหลุเทนเนี่ยนอกแต่เฉพาะบาแล้วสู้อะคูบลูจอนตะดาอีปีว่าနိုင်ငံญาติได้ล่ะ လာပြီးတော့ဒီเจ้าတင်မုံလုပ်ငန်းလေးတွေသူလာပြီးမှတ်တမ်းနေပါတယ်။နောက်เจ้าတင်မုံနဲ့ရေးတဲ့เจ้าလေးဒီမှာလဲသူတို့လိုက်ပြီးတော့မှတ်တမ်းနေပါတာလေးဒီ။သူတို့ကနေတစ်ဆင့်ကဘာကနေပြီးတော့ဒီမြန်မာရဲ့เจ้าတင်မုံလုပ်ငန်းနဲ့เจ้าတင်မုံပညာပညာရေးစနစ်ကိုတိတ်ခွင့်ရတယ်။အဲ့ဒါတို့တော့ဝမ်းသာဖို့တော်တော်လေးကောင်းပါတယ်။ဒါပေမဲ့အစိုးရနဲ့တောင်းရှိပုဂ္ဂိုလ်တိုင်းကတော့ဒီ
ရှမ်းပြည်နယ်ကဘုံကြီးကျောင်းတွေမှာစာတင်ကြတဲ့အခါအတုံးပြုမာယူမှုတွေရှိနေသလိုမန္တလေးတိုင်းဘက်ကလည်းမာယူမှုတွေရှိနေပါတယ်ခုချိန်မှာတော့ကျောင်းတင်ဘုံတစ်ချက်ကိုစိုက်အကြီးသေးပေါ်မူတီပြီးကြက်900တထောင်ကနေ73000တောင်လောက်အထိဈေးပေါက်နေပြီးကုန်တယ်တွေမှာလည်းပေါ်မူတီပြီးတော့ကျောင်းတင်ဘုံလုပ်တဲ့မိသားစုစုကနေတလာကိုပြန်ပြကျောင်းတင်ဘုံအခြေကြီးတထောင်လောက်အထိတင်ပို့ရောင်းချနေကြပါတယ်ကျွ
မြန်မာကသတင်းအေဂျင်စီကတင်ဆက်ခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေကြောင့်ပြည်တွင်းပြည်ပခီးသွွားအစီအစဉ်တွေရပ်ဆိုင်မှုတရုတ်အစိုးရကခီးသွွားကုမ္ပဏီတွေကိုညွှန်ကြားထားပါတယ်။မြန်မာနိုင်ငံကိုလာမဲ့တရုတ်ခီးသွွားအစီအစဉ်တချို့လည်းဖျက်သိမ်းနေကြပါတယ်။2020ပြည့်နှစ်တရုတ်မြန်မာခီးသွွားနှစ်အဖြစ်နဲ့သတ်မှတ်ပြီးတော့တရုတ်ခီးသွွားတွေကိုဆွဲဆောင်နေတဲ့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းရှေ့အလားအလာတွေကိုတော့တရုတ်ဘာသာအဲလန်းညွန်အသင်းရဲ့ဒုတိယဥက္ကဋ္ဌဆိုင်းဆိုဟန်နဲ့ဆွေးနွေးပြီးဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးခိုက်တင်ပြထားတာနားဆင်ပါရှင်
ကိုရိုနာဗိုင်းရပ်စ်ပေါ့နော်ညူမိုနီးယားဗိုင်းရပ်စ်ဖြစ်တော့ဝူဟန်ကိုပြန်မဲ့လေယာဉ်ခီးစင်တွေတော်တော်များများလဲရက်လိုက်ပြီလို့ပြောပါတယ်အဲ့တော့ဒီတရုတ်ခီးသွားဒီနဲ့ပတ်သက်ပြီးတော့အစည်းအဝေးအပြောင်းလဲတွေရှိပါလားရှင
်ရက်တော့ရက်လိုက်ကြီးကဒီတလို့ကဝူဟန်လေယာဉ်ရောဒီဒီဘက်မြန်မာနိုင်ငံဘက်လာတဲ့လေယာဉ်တွေအကုန်ရက်လိုက်ကြီးလေရက်လိုက်ပြီဆိုတော့ပြီးတော့မှအခုလလောဆယ်ကဒီဘက်ကတရားဝင်ပြညာကလာက28ရက်နေ့နောက်ပိုင်းရဲ့ဒီခီးသွွားလို့ပေါ့နော်ခီးသွွားဆိုရင်လည်းသူကဟိုဟာတော့အလေသက်ခီးသွွားဖြစ်ဖို့များမယ်ထင်တယ်ဘာလို့လဲဆိုတော့သူကခီးသွွားအေဂျင့်တွေကိုစာထုတ်ထားတာက28ရက်နောက်ပိုင်းတိုးတွေပေါ့နော်အကုန်လုံးဒီရက်သားထားဖို့တရားဝင်တော့စာတော့ထပ်ထားတယ်အဲကြောင့်မို့လို့ခီးသွွားကုမ္ပဏီကလည်းကျွန်တော်တို့တော့လာပြောထားတာပေါ့အဲ့ဒီ28ရက်နေ့နောက်ပိုင်းတော့ cancel ဖြစ်ပြီပေါ့နော်ဖြစ်ဖို့များတာပေါ့အခုလည်းတချို့ဟာလေးကကန်ဆယ်ဖြစ်နေပါတယ်28ရက်နေ့မတိုင်ခင်ကဟာလေးကတော့လာနေတော့မှာပေါ့ဒါပေမဲ့29ကအမျိုးမျိုးတော့ပြောကြတယ်တချို့က28ရက်နေ့24နာရီမတိုင်ခင်လို့ပြောရင်တပော့28ရက်နေ့နောက်ပိုင်းဟာလေးဖြစ်မယ်ဖြစ်တယ်အ
ဲ့တော့အခုလောလောဆယ်ရောတရုတ်ဘက်ကလေယာဉ်တွေဝင်နေတော့မလားရှင်တရုတ်တိုးတွေကလေ
အဲကျွန်တော်တိတလောက်ကတော့မနေ့ကတော့ဝင်တယ်ဟိုကန်ဆယ်ဖြစ်တဲ့လေယာဉ်လည်းရှိတယ်မနေ့ကတီးတော့ဝင်နေတယ်ဘာလို့လဲဆိုတော့သူကမင်းရတော့ဝင်နေမယ်ခင်လေသူရက်နာခိုင်းတာကခီးသွွားတွေပဲရက်နာခိုင်းတာလေ
ဆရာအဲ့ဒါတရုတ်အစိုးရကကုမ္ပဏီတွေကိုညွှန်ဟိုညွှန်ကြားထားတဲ့စာလားရှင်
ဟုတ်တယ်ဟုတ်တယ်သူတို့တရုတ်ဆိုရကတရုတ်ခီးကားကုမ္ပဏီညားတဲ့စာပေါ့နော်အဲတရုတ်ခီးကားကုမ္ပဏီမှာကျွန်တော်တို့ဒီဖိတ်ဖိတ်ဆက်ထားတဲ့ဒီမြန်မာခီးကားကုမ္ပဏီကိုပြန်ကြောင်းကြတာပေါ့
ဒီမြန်မာဘက်ကရောဒီတရုတ်ခီးသွားတွေနဲ့ပတ်သက်ပြီးတော့အခုလောလောဆယ်အထိပေါ့နော်ညွှန်ကြားချက်တွေများထွက်ပါလားရှင်
ဒါတော့ကျွန်တော်တို့တော့မသိသေးပါဘူးအဓိကတော့ဒီနိုင်ငံတော်အနေနဲ့ကျတော့ဒီဟိုလေငွေနေပါတွေမှာအများနဲ့စစ်သေးနေရလေးပေါ့နော်အဲတတိကားဘူးတွေပါပြီးတော့ပြောတာပေါ့အဲဒါလေရတော့ရှိတာပေါ့ဒီတက်ခီးသွားလေးကိုတော့ညွှန်ကြားထားတာတော့ကျွန်တော်တော့မသိဘူးဟုတ
်ခုဒီ2020ကတရုတ်မြန်မာခီးသွားနှစ်ဆိုပြီးတော့လဲဟိုဒီနေ့ကပဲသမရရှိလာတော့ကလုတ်သွားတယ်ဆိုတော့အခုဒီကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်ခီးသွားလုပ်ငန်းအပေါ်မှာများထိခိုက်နိုင်မှာသလားရှင်ဟိုဆိုင်းဆိုဟန်တို့အခုရောထိခိုက်တဲ့ပုံစံတွေတွေ့နေပြီလားရှင
်အာဒေချာဘုံတော့ထိခိုက်မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ဒီအကျက်တို့တရုတ်ခီးသွားပေါ့နော်တို့တရုတ်အလန်းညုံနေနဲ့အာဒီချိန်ကကျွန်တော်တို့တရုတ်အလန်းညုံလည်းအကုန်လုံးမအားတဲ့အချိန်ပေါ့လုံးလုံးကောင်းဆုံးချိန်ပေါ့နော်ဥပမာကျွန်တော်တို့လည်းဒီခီးစင်လေးလက်ခံတာဆိုရင်နလပိုင်း25ရက်နေ့ဒီကျွန်တော်လုံခဲ့တဲ့နလကလကြော်လောက်ကနလမိကားလောက်ကကျွန်တော်လက်ခံထားတာပေါ့နော်အဲအားလုံးဒီပါလဲဒီချိန်မှာအားတဲ့အလန်းညုံဆိုခက်ချက်ရှားပါပဲတရုတ်အလန်းညုံလေအဲ့ဆိုအဲ့အောင်ကြည့်ချင်အပြင်တရုတ်အဲ့တယ်လေဘလောက်ဝင်နေဆိုတော့ကြည့်လို့ရတာပေါ့နော်ဘာလို့လဲမြစ်တိုင်းမြစ်တိုင်းမှာကျွန်တော်တို့ဒီတရုတ်မြစ်တကူလာကလူတိုင်းအလုတ်အများဆုံးလဲပြီးရင်တရုတ်မြစ်တကူလာကုန်သွားပါပဲအလုတ်ကပြန်ပြီးရောမှညော့သွားတာပေါ့အဲ့အောင်တရုတ်မြစ်တကူအချိန်မှာပဲဒီလိုပေါ်လာတော့ဒီတိုင်းမှုတော့ရှိတာပေါ့ဥပမာကျွန်တော်ဆိုရင်နောက်ကနောက်တော့တုံးတိုးပေါ့နော်အဲ့အကုန်လုံးကကျန်ကျယ်ဖြစ်ဖို့များတော့ပြီပေါ့အဲနှစ်ခါတော့ဖြစ်ဖို့များလောက်ပါပြီအခုကတော့ဒီနေ့မှကျွန်တော်အကြောင်းပြန်မယ်လို့ပြောထားတယ်အဲ့ကြောင့်အားလုံးဒီပါပဲကျွန်တော်တကယ်ချင်းတွေကိုလည်းမေးကြည့်လိုက်တော့လဲတော်တော်များများကန့်တယ်ဖြစ်သွားပါပြီ
ဒီဆရာတို့လိုထိုးခိုက်တယ်မဟုတ်ဘူးဟိုတယ်တွေနောက်ခီးသွွားလုပ်ငန်းနဲ့ဆက်ဆက်တဲ့လုပ်ငန်းတွေပေါ့နော်ထိခိုက်ဖို့ရောရှိပါသလား
ခီးခိုက်တာတော့ဒေချာဘောခီးခိုက်မှာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ကိုပုံမှန်ကလည်းခီးစင်ဒေချာပြီဆိုမှပဲကျွန်တော်တို့ချိတ်ဆက်ပါလीအဲ့ဆိုတော့ဒီခီးစင်ဒေချာဖို့အတွက်တို့လည်းစားတော့ဆိုင်တွေဒီဟိုတယ်တွေသားတွေကိုတို့ချိတ်ဆက်ထားမှာဟုတ်အဲ့လိုကြတော့အခုခီးစင်ကညှနာလိုက်ပြီဆိုတော့တို့တော့ဘယ်လိုမိနိုင်နိုင်မလဲတော့မသိဘူးပေါ့နော်အတိုင်းသာတစ်ခုထိတော့ခီးဆိုင်မှုရှိမှာပါဥပမာအခုကြိုချိတ်ထားတဲ့ခါလေးကြတော့လက်တလောကန်တယ်လောလောနဲ့တော့တို့တော့တို့ဘလို့ညှိနိုင်မလဲဆိုတော့တို့နဲ့တို့ကတို့တော့ရှိမယ်ပေါ့နော်ဒါပေမဲ့နောက်ပိုင်းခါလေးကလည်းဒီပုံစံတိုင်းဆိုကျွန်တော်တို့ဆက်မန်းတာတော့နောက်ဒီကျွန်တော်တို့ဒီကြီးသွားရပြီအကောင်းဆုံးရှင်က3လပိုင်းကြီးကိုဒီပုံစံတိုင်းဆိုရင်တော့ဒီကိစ္စက3လပိုင်းတင်လဲပြီးတော့လာလာတော့တိတ်မမြင်ဘူးပေါ့နော်အဲ့ဆိုတော့ကျွန်တော်တင်တော့နောက်အရာဒီမှပဲကြီးသွားရပြီအကောင်းနိုင်မယ်လို့ထင်တော့တာပေါ့နောက်တရာပြီးကျွန်တော်တို့က10လပိုင်းလောက်ပြန်ဆောင်ပါ
အဲ့တော့ဒီ2020တရုတ်မြန်မာခီးသွားရာသီအလားအလာကမှန်းထားသလောက်တော့ဖြစ်လာမယ်အနေအထားမရှိဘူးပေါ့နော
်အဲဒီပုံစံတိုင်းဆိုရင်တော့ဖြစ်နိုင်ကြရမရှိတော့ဘူးလေဘာလို့လဲအခုထိကျွန်တော်လည်းအခုထိကျွန်တော်လည်းဒီရက်ပိုင်းပေါ့နော်တောက်လျှောက်သတင်းတွေသိနေရတာပေါ့နော်ကိုတရုတ်ပြည်ချင်းတွေကလည်းထိန်းချုပ်တော့ထိန်းချုပ်နေတဲ့နေသားဆိုတော့ဘလို့ပုံစံလဲတော့ကျွန်တော်လည်းမပြောတတ်တော့ဘူးအခုဖြစ်နေတဲ့နေသားတိုင်းဆိုရင်တော့ဒီရာသီကတော့မလွယ်ဘူးပေါ့ဒါပေမဲ့ကျွန်တော်တို့တိုးရာသီဆင်ဆိုတာကဒီနှစ်2020ဒေလပိုင်းမှာပြန်စမှာဟုတ်အဲ17ဆနစ်မှာဘယ်လိုလာမလဲတော့မဆက်မနေတော့ဘူးပေါ့နော်အခုဖြစ်တဲ့ဒီယောဂဘိုးရဲ့အခြေအနေပဲစောင့်ကြည့်ရတော့မှာပေါ့ဒီယောဂရဲ့အခြေအနေပဲစောင့်ကြည့်ရမှာ
အဲ့တော့နေဇက်ကတော့ဆက်ပြီးတော့ဝင်ွေဒုံမဲ့လို့ယူဆရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မသတင်းတွေမှာတွေ့ရပါတယ်တချီလေးကဝင်လာတဲ့သူတွေတို့ဒီနေဇက်ဝင်ပေါက်တည်းကတိုးတည်းကတော့ကရောဆက်ပြီးတော့ရှိနေနိုင်မှာသလား
အဲ့တော့ကျွန်တော်တို့တော့မပြောတတ်ဘူးတော့ခုနလုံးကကျွန်တော်တို့အဲ့လမ်းညွန်နေနဲ့အများဆုံးလက္ခဏာကဒီလေနဲ့ပေါ့နော်ပက်ကိတ်တိုးတွေပဲလက္ခဏာများတယ်ဟုတ်ဒီနေ့ဆက်ဆက်ကြံကြတော့တို့အနေနဲ့အလန်းညုံငားလာလို့အဲ့ဒီတော့ပိုင်းမှာလည်းအလန်းညုံတွေလဲလိုက်နေပြန်ပါပဲ
မတ်တင်ဂီတိုင်းစီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အခုလိုတနင်္လာညချမ်းနဲ့မနက်ဖြန်အင်္ဂါမနက်ခင်းနေမှာလဲစောင့်မျှော်နားဆင်နိုင်ကြပါတယ်အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ် Microsoft နည်းပညာကုမ္ပဏီတည်ထောင်ခဲ့တဲ့1985ခုနှစ်ကတည်းကစလို့သူ့ကြောင့်လေထုတဲကိုရောက်နေတဲ့ကာဗွန်ဓာတ်ငွေအားလုံးကို Microsoft ကုမ္ပဏီကကြေညာခဲ့ပါတယ်။ဒါဟာတိုက်ကိုကြီးမားတဲ့ရည်မှန်းချက်ဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကပြောပြီးတော့ကြိုးစိုးလိုက်ကြပါတယ်။ကမ္ဘာလေတုတွေကနေကာဗွန်ဓာတ်ငွေ့အလုံးရှင်းသွားအောင်လို့ဘလို့နီးတွေနဲ့လုပ်နိုင်ပါသလဲ။မဆုမျက်မုံကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်။
Announcing an ambitious new plan to help address the sustainability of our planet. Today we are committing.
Kawaii Bunwe Lamu Shota Naimbo, Microsoft Karo Yuja Jijine Gribu Labino Godanyu, Microsoft CEO Satya Nadella Pyodora, Microsoft Company Jamolo, Lerure Jamie the Mia Kamo Bama Nate Pobiro, Natal Tose Gunim Dange Pesha Bime, Natal Naze Gunim Going Jaino, Tanguya Kunasan Nagune Tega, the Microsoft Company Toto Tadamia Kabon Dangwe Alongo, Slowa Shinle Mere.
How debia, the Microsoft Akulu Mujina Gelu, Tego Chimare Yimanjelu Pyobro, Chuzu Nijare.
သူရဲ့စီစဉ်ရဆိုရင်ကုမ္ပဏီကြောင်းမလို့လေတဲ့ရောက်နေသမျှကာဗွန်ဓာတ်ငွေတွေတွေမဟုတ်မိုက်ခရိုဆော့ဖ်ပစ္စည်းတွေထုတ်လို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေရောမိုက်ခရိုဆော့ဖ်ပစ္စည်းတွေတုံးလို့ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပါရှင်းလင်းပြီးမှမဆုမျှမော။ဒါရမကဘူးရှေ့ဒီကမ္ဘာလေတုထဲမှာရောက်နေတဲ့ကာဗွန်ဓာတ်ငွေအလုံးကိုရှင်းလင်းနိုင်မဲ့နည်းပညာတွေကိုမြန်မ
ဒီကအကြောင်းကလည်း carbon ဖန်လောင်အိမ်ဓာတ်ငွေတွေကြောင်းလို့လေ့လာတွေးရှိထားတယ်လေအဲဒါကြောင့် carbon ဓာတ်ငွေတွေရှော့ချဖို့လိုကိုလိုတယ်လို့သူတို့ကတိုက်တွန်းနေကြတာပါအဲဒါကြောင့်မို့လို့ carbon ဓာတ်ငွေတွေရှင်းဖို့ကတိပြုရတာဖြစ်တယ်လို့ Microsoft company ဥက္ကဋ္ဌ Brad Smith ကပြောတယ်လေ
We have spent a lot of time studying the science and the math reading what has come from the scientific
သိပ္ပံနည်းကြွတွက်ချက်မှုတွေကိုအချိန်ယူလေ့လာကမ္ဘာတဝန်းသိပ္ပံပညာရှင်တွေရဲ့လေ့လာတွေးရှိချက်တွေကိုဖတ်တဲ့အခါခြေလမ်းတွေလမ်းဖို့လိုလာပြီဆိုတာရှင်းရှင်းသိလာရပါတယ်အခုတည်းပိုးပြီးလုပ်ဖို့လိုတယ်ကာဗွန်ဓာတ်ငွေထုတ်လို့မှုပိုးပြီးရှော့ချရမယ်ဒေလူတွေရောက်နေတဲ့ကာဗွန်ဓာတ်ငွေတွေဖယ်နိုင်အောင်လုံဆောင်ချက်တွေရှာဖို့လိုလာပါတယ်ဒီကမ္ဘာကြီးမှာလူတွေဆက်ပြီးရှ
ဲ့ချီကို2050ခုနှစ်မရောက်ခင်ရှင်းလင်းဖယ်ရှားဖို့လိုအပ်တယ်လို့အစိုးရရဲ့ပညာရှင်တွေပါတဲ့ကုလသမဂ္ဂရဲ့ IPCC အဖွဲ့ကပြောတယ်မဟုတ်လားဗျ။နောက်အခုခေတ်လိုမျိုးနှီးပညာတိုးတက်နေတဲ့ခေတ်ကြီးမှာနှီးပညာသုံးပြီးတော့ဖယ်ရှားဖို့ဖြစ်နိုင်တယ်လို့ကြေညာသူတွေကလည်းပြောတယ်ဗျ။
လက်ရှိမှာနှီးပညာကုမ္ပဏီကြီးတွေအပါအဝင်စီးပွားရေးကုမ္ပဏီကြီးတွေကကမ္ဘာ့ပတ်ဝန်းကျင်အရေးကိုပို့ပြီးတော့အလေးထားလာကြတာကတော့အမှန်ပဲ Google ဆိုရင်သူတို့လုပ်ငန်းကြောင်ထွက်တဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းပေးနေတာ12နှစ်လောက်ရှိပြီတဲ့ Apple ကုမ္ပဏီကလည်းကာဗွန်ဓာတ်ငွေထုတ်လုပ်မှုလုံးဝမရှိတော့ဘူးလို့ပြောပါတယ် Amazon ကုမ္ပဏီကလည်း2040မတိုင်ခင်မှာကာဗွန်ဓာတ်ငွေလုံးဝမထွက်အောင်လှုပ်သွားမယ်လို့ကတိပေးထားတယ်အဲကြောင့်မလို့ဒီ Amazon website ကရောင်းတဲ့ပစ္စည်းတွေကိုအိမ်နိုင်ရာရောက်လိုက်ပို့ပေးတဲ့ကားတွေကာဗွန်ဓာတ်ငွေမထွက်အောင်လို့လျှက်စစ်ဗန်ကားအစီးသသိန်းဝင်မယ်လို့စီစဉ်ထားတယ်လေ2030ခုနှစ်နောက်ဆုံးထားပြီးတော့ပြန်သုံးဆောင်စာကိုတုံးသွားမယ်လို့လည်းပြောထားတယ်အခုလိုမျိုးဒီလေထုထဲရောက်နေတဲ့ကာဗွန်ဓာတ်ငွေတွေကိုပြန်ရှင်းတာကိုကာဗွန် neutral ဖြစ်အောင်လုပ်တယ်လို့ပြောပါတယ်ဘလိုနည်းတွေနဲ့လုပ်ကြတယ်လဲဆိုတာတော့သဘာဝပတ်ဝန်းကျင်ဆိုင်ရာ master ဘွဲလောလောလတ်လတ်ရထားတဲ့နန်းလောင်ကရှင်းပြပေးပါလားဟုတ်ကာဗွန်နျူထရယ်လုပ်တယ်ဆိုတော့ကုမ္ပဏီတွေဥမာစက်ယုံအလုပ်ယုံကပဲဖြစ်ဖြစ်ဒီအထည်ချုပ်လုပ်ငန်းတွေပဲဖြစ်ဖြစ်မိုဘိုင်းဖုန်းထုတ်တဲ့ကုမ္ပဏီပဲဖြစ်ဖြစ်ပေါ့နော်ဒီစက်ယုံအလုပ်ယုံကပစ္စည်းတွေထုတ်လုပ်တဲ့ခါကျတော့ကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေတွေထုတ်တယ်အဲ့တော့ကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေတွေထုတ်တဲ့အတွက်ကြောင့်မို့အဲ့ကာဗွန်နိုက်အောက်ဆိုက်တွေလေထုထဲမှာရှိနေတဲ့ဒီကာဗွန်နိုက်အောက်ဆိုက်ကိုသူတို့ကိုယ်တိုင်အတွက်သူတို့ပြန်ပြီးတော့မှလူထုအတွက်အဆိုးကျိုးမဖြစ်အောင်သူတို့ပြန်ပြီးတော့တိမ်းပေးတယ်ဆိုတဲ့သဘောမျိုးဥပမာဟိုအပင်တွေကိုပြန်ဆိုင်ပေးတာတစ်ပင်တွေကနေဒီကာဗွန်နိုက်အောက်ဆိုက်တန်းတွေကိုစုပ်ယူတဲ့အတွက်ကြောင့်မလို့တစ်ပင်တွေပြန်ဆိုင်ပေးတာမျိုးဥမာမြေယာသုံးဆွဲမှုနဲ့ပတ်သက်ပြီးတော့မြေယာပြုတ်ပြင်းရေးမှပြန်ပြီးတော့မှလှုပ်ပေးတာမျိုးပြီးတော့မှနီးအဆင့်မြင့်နီးပြီးတာနဲ့မထွက်ခင်မှာဖမ်းပြီးတော့တင်ထားတာမျိုးပဲဖြစ်ဖြစ်ထွက်သွားပြီးတာလေထုထဲကဟာကိုပြန်ပြီးတော့မှစုပ်ယူပြီးတော့မှဥမာပင်လယ်သမုဒ္ဒရာအောက်နေရာတနေရာမှသွားပြီးတင်ထားမျိုးတာမျိုးဖြစ်ဖြစ်ပေါ့နော်အဲ့ဒါမျိုးတွေလှုပ်တာပြောတာပါမဆုမြင်မ
Microsoft ကတော့ carbon neutral ဖြစ်အောင်ရှင်းအောင်နေနဲ့မလုံလောက်တော့ဘူး carbon တွေလုံးဝမရှိတော့အောင်လုပ်ဖို့လိုလာပြီဆိုပြီးတော့ Microsoft ဥက္ကဋ္ဌ Brad Smith ကခုလိုဆိုရပ
ြ We concluded that when it comes to carbon neutrality is just not enough we all
carbon တောင်းငွေနဲ့ပတ်သက်ရင်ထုတ်လုပ်ထားတာတွေကိုပြန်ချိနိုင်အောင်လုပ်ရုံမလုံလောက်တော့ဘူးလို့ကျွန်တော်ဆုံးဖြတ်ပါတယ်ဒါကြောင့်ကျွန်တော်တို့ကမ္ဘာကြီးအနေနဲ့လာမယ့်အနှစ်30အတွင်း carbon တောင်းငွေလုံးဝမရှိတော့အောင်လုပ်ဖို့လိုပါတယ် Ailu Tipu, who in Ega Tolutare, Carbon Dangwil, Pesha Biane, Carbon Tolumu, Shotayavane, Lidu Yong, the Carbon Dangwil, Nidinane, Peshana, or Pulupulu Lavare, Rajo, the Tong Dose, Gunem Dangin, Carbon Dangwil, Tolutare Pamanate, Pubi Pesha Bime, the Tong Aze Gunem Makongin Giant or Microsoft Community Tongere, the Tonguya Konsangaguni Tega, Tolut Targetanya, Carbon Dangwil, Arlungu, Shinlin Pesha Mapibare.
အဲ့လိုမျိုးရှင်းနိုင်မယ်နေပညာတဲ့တီထွင်ဖို့လိုဂိုလိုရဲလို့မိုက်ခရိုဆော့ဖ်ကပြောပြီးတော့နေပညာတဲ့တီထွင်ဖို့ဒေါ်လာတန်းတစ်ထောင်မှတည်မယ်လို့လည်းသတိပြုရခြင်းဆိုတော့ဒီလက်ရှိမှာကာဗွန်တန်းငွေတွေရှင်းနိုင်မယ်ဘလို့နီးတွေရှိနေလဲမနားလားသူတပြင်းသရိုးကတော့အဲ့ဒီကာဗွန်နဲ့အောက်ဆိုက်တန်းငွေတွေကိုဖန်ပြီးတော့မှသရိုးကိုမကွန်ကရစ်တုံးတို့ထဲကိုပြန်ထည့်ပြီးတော့ကွန်ကရစ ကျွန်တော်တို့ရဲ့ကာဗွန်အားလုံးကိုဖယ်ရှားမယ်လို့ကြေညာရာဟာတိတ်ကိုကြီးမားတဲ့ရည်ရွယ်ချက်ဖြစ်တယ်လို့တဘာဝပတ်ဝန်းကျင်အရေးကြွမ်းကျင်သူတွေကပြောကြတာပါတစ်ချိန်တည်းမှာပဲဒါဟာကျိုးဆိုးတင်းတဲ့ကိစ္စဖြစ်တယ်လို့ Grantham တုတ်တေသနာတိတ်ပံကပါမောက်ခနီကိုလပ်စ်တန်ကခုလိုပြောပါတယ်။In many ways businesses are getting ahead of governments.
Microsoft
ကုမ္ပဏီလုပ်ငန်းတွေကအစိုးရတွေထက်နေရာတော်တော်များများမှာရှေ့ပြေးနေပါတယ်ဒီလိုပြောရပေမဲ့အားလုံးရဲ့ဆောင်ရွက်ချက်တွေကတိတ်ကိုနှေးကွေးလွန်ပါတယ်အခုလိုဂရီးပြူတာကတကယ်ကိုရှိန်မြန်မြန်လုပ်မယ်ဆိုတဲ့လက္ခဏာဖြစ်ဖို့ကြိုးစိုးတင့်ပါတယ်ဒီထက်အများကြီးပိုလို့ဖို့လိုပါတယ်။Microsoft
Data Center တွေကထွက်တဲ့ကာဗွန်ဒဏ်ငွေတွေ Microsoft ပစ္စည်းတွေအတွက်ထုတ်တဲ့
Microsoft ပစ္စည်းတွေသုံးလို့ထွက်တဲ့ကာဗွန်ဒဏ်ငွေတွေအားလုံးပါပါတယ်။တနည်းကို metric တန် 16 တန်းဆိုတော့ဒီ
Microsoft ကုမ္ပဏီစတည်ထောင်တဲ့ 1995ခုနှစ်ထဲကနှစ်ထောင်90ခုနှစ်အထိထုတ်ထားသမျှဒဏ်ငွေတွေဆိုရင်တော့တော်တော်ကြီးကိုများမယ်ကိုသားညုံရဲ့အဲ့ဒါတွေအားလုံးလေလံထဲမှာမရှိတော့အောင်ဖယ်ရှားမယ်လို့ဂတိပေးထားပြီဆိုတော့ဘယ်လိုဖယ်ရှားမှာလဲဆိုတာစိတ်ဝင်စားစောင့်ကြည့်နေကြမှာကတော့သိကြပါတယ် တချိန်တည်းမှာပဲဒီကမ္ဘာရာသီဥတုတွေပြောင်းလဲဖောက်ပြန်နေတာတိုက်ဖြတ်ဖို့အတွက်ကာဗွန်ဒဏ်ငွေထုတ်လွှတ်တာတွေရှော့ချဖို့လိုကိုလိုအပ်တယ်လို့သိပ္ပံပညာရှင်တွေကလည်းပြောထားတော့အခုလိုမျိုး Microsoft ကရရဲ့တင်းတင်းဂရိပေးလိုက်တာဟာတခြားစီးပွားရေးလုပ်ငန်းတွေအတွက်အတူယူစရာဖြစ်တယ်လို့အများကတော့ကြိုဆိုနေကြပါတယ်ရှင်။နန်းလောင်နဲ့ကိုသားညူတို့ကူညီတင်ဆက်ပေးခဲ့တဲ့ မဆုမြတ်မွေရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့မယေးသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောက်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ငွေမှာပါရှင်အားလုံးဆုနဲ့ပျော်ရှင်ပေါ်ပါကြပါစေဒီလိုတက်တက်ရောင်ဒလတ်မှာတော့ဗြိတိသျှတော်ဝင်မင်းသားဟယ်ရီကိုတော်ဝင်မိသားစုတွေကခွဲထွက်ဖို့လုပ်တယ်ဆိုပြီးတော့သမီးဖြစ်သူကိုမေဂန်မာဂဲရဲ့ဖခင်လို့သူကအပြစ်တင်လိုက်ပါတယ်ဒီလိုမျိုးခမာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားပြီးကိုပြောပြပေးသွားပါမယ်ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့သ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့
was to be part of the royals and to represent.
သူတို့မင်းနဲ့မင်းသားဟယ်ရီတို့ဟာတာဝန်မိသားစုဖွဲ့နဲ့တာဝန်တွေကိုတုံးတော့မှာမဟုတ်တလို့သူတို့ဘဝအတွက်သူတို့ဖာသာသူတို့ရက်တည်သွားမယ်ဆိုပြီးတော့နန်းတော်ကဇန်နဝါရီလ18ရက်နေ့ကပဲကြီးညာသွားတာပါ။အသက်35နှစ်အရွယ်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးအမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတာဝန်မိသားစုတာဝန်တွေကနေလျှော့ပြီးတော့မြောက်အမေရိကတိုက်ဖက်အချင်းပို့ပြီးတော့နေကျင်နေဆိုပြီးတော့ကြီးညာသွားပြီးတဲ့နောက်တာဝန်အတိုင်းဝိုင်းအတွက်အတော်လေးကြောက်ကြရဖြစ်သွားရတာပါ။သူရဲ့တမီမေဂန်ကဟယ်ရီကိုမင်္ဂလာဆောင်ပြီးခဲ့တဲ့ကသူရဲ့တမီနဲ့အဆင်မပြေဖြစ်နေခဲ့တဲ့ဖောက်ရင်ဖြစ်တဲ့တောမတ်စ်မာကယ်ကအသက်38နှစ်အရွယ်သူရဲ့တမီမေဂန်ဟာမိန်းကလေးဖြစ်ချင်တဲ့အိမ်မက်ကိုလွတ်ပြစ်လိုက်တယ်လို့ Britain Channel 5သတင်းဌာနကလုပ်တဲ့မှတ်တမ်းရုပ်သံမှာပြောထားပါတယ်။အဲ့ဒီအင်တာဗျူးပါတဲ့မှတ်တမ်းရုပ်သံအပိုင်းကို Channel 5ရုပ်သံလိုင်းကဇန်နဝါရီလ19ရက်နေ့တုန်းကပဲထုတ်လွှင့်သွားတာပါ။ အခုသတင်းပတ်တွေထဲမှာဒီမှတ်တမ်းရုပ်သံအပြည့်အစုံကိုထုတ်လွှင့်သွားမယ်ဆိုပြီးကြေညာထားပါတယ်ဗြိတိသတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ဇနီးဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသမီးမေဂန်မာကယ်တို့နှစ်ဦးတော်ဝင်မိသားစုတွေကနေခွဲထွက်ပြီးတဲ့နောက်သူတို့နှစ်ဦးနဲ့ပတ်သက်တဲ့ဝင်းဆန်နန်တော်အမတ်တရအယောင်ပစ္စည်းတွေကိုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဈေးချပြီးရောင်းနေတာပါဝင်းဆန်မျိုးကလက်ဆောင်ပစ္စည်းအယောင်ဆိုင်တွေမှာဈေးချနေတာဖြစ်ပါတယ်လက်ဆောင်ပစ္စည်းဆိုင်အယောင်ဝန်ထမ်းတူကတော့ဆိုင်မှာကျန်နေသေးတဲ့သူတို့နဲ့ပတ်သက်တဲ့အမတ်တရပစ္စည်းတွေအားလုံးကိုရောင်းထုတ်နိုင်ဖို့ကြိုးစားနေရတယ်လို့ပြောတ
ယ် The main reason we reduce the prices is because they are not a part of royal family anymore.
သူတို့ကတော်ဝင်မိသားစုမဟုတ်တော့ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့မှာရှိပြီးသားပစ္စည်းတွေထုတ်ရောင်းနိုင်ဖို့ဈေးချနေရတာပါ။စိုက်မှဒါတွေတိမ်မထားကျင်တော့လို့ပါလို့လက်ဆောင်ပစ္စည်းအယောင်ဝန်တန်းဆမ်ခန်ကပြောပါတယ်။မင်းသားဟယ်ရီနဲ့ဇနီးဖြစ်တဲ့မေဂန်တို့နှစ်ဦးကတော်ဝင်ဘွဲတစ်စိတ်တွေတုံးဆွဲတာမျိုးမလုပ်တော့သလိုသူတို့နှစ်ဦးရဲ့အစီအစဉ်သက်ရဆိုရင်တော့လာမယ့်နှစ်နွေဘက်ကစပြီးတော့ဗြိတိန်နဲ့အမေရိကန်ပြောင်စုဘက်မှာတလဲစီနေသွားမှာဖြစ်ပြီးတော့မြောက်အမေရိကန်ဘက်မှာအဓိကအခြေချမယ်လို့သိရပါတယ်ရှင်ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ရှိကြပါစေနော်။ All in my own yeah. All in my
own yeah.လေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တတ်တက်ရောက်သေးလွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။တင်းနာညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ဖုန်းနံပါတ် 0239-232-999 လေးကိုလည်းဆက်သွယ်နိုင်ပါတယ်ရှင်။အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မို့တလဲပြောပြပေးပါအောင်ရှင်
။ American Basketball အကျော်အမော် Kobe Bryant ဟာတင်းငွေနေတော့ကလင်းရင်ပြက်ဂျဟန်ရင်ပြက်ကြတည်ဆုံသွားတဲ့အတွက်ကမ္ဘာတဝန်းကသူ့ရဲ့ပြိသက်တွေစိတ်ထိခိုက်ဝမ်းနည်းစကားဆိုနေကြပါတယ်။ Los Angeles မြို့အပြင်သားက Calabasas မြို့ပေါ်ဂျဟန်ရင်ပြက်ကြမှုအတွင်းမှာအသက်41နှစ်အရွယ် Kobe Bryant သူ့ရဲ့73နှစ်အရွယ်သမီး Gianna တို့အပါအဝင်ရဟယင်ပေါ်ပါသွားသူ6ယောက်လုံးသေဆုံးခဲ့ကြတာပါသူသမီးရဲ့ဘတ်စကတ်ဘောပွဲကိုအသွားရဟယင်ပြတ်ကျခဲ့တာဖြစ်ပါတယ်ဘာကြောင့်ရဟယင်ပြတ်ကျသလဲဆိုတော့ဖြီတောင်စုအဆင့်တာဝန်ရှိသူတွေရဲ့အကူအညီနဲ့စုံစမ်းစစ်ဆေးနေတယ်လို့ LA မြို့နယ်ရဲတပ်ဖွဲ့ကပြောပြီးတော့ရဟယင်ပြတ်ကျတဲ့နာလူတွေမလာကြဖို့လည်းတောင်းဆိုထားပါတယ်တရုတ်ဝန်ကြီးချုပ်လီကဲချန်းဟာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုတွေအစိုးဆုံးဖြစ်နေတဲ့ဝူဟန်မြို့ကိုဒီကနေ့တနင်္လာနေ့မှာတွားရောက်ခဲ့ပြီးတော့ကျန်းမာရေးအရာရှိတွေနဲ့တွေ့ဆုံခဲ့တယ်လို့ရောဂါထိန်းချုပ်ရေးဆောင်ရွက်ချက်တွေကိုလည်းစစ်ဆေးခဲ့ပါတယ်။အခုဆိုရင်ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ81ယောက်ရှိသွားပါပြီ။ဗိုင်းရပ်စ်မပြန့်အောင်တားဆီးတဲ့အနေနဲ့ဒီမြို့မှာရှိတဲ့လူတွေနဲ့မြို့အတော်များများမှာရှိတဲ့လူတွေကိုတရုတ်အစိုးရကတွာလာမှုတွေကိုကန့်သတ်ထားပါတယ်။လူစုလူဝေးမဖြစ်အောင်လည်းတရုတ်နှစ်တစ်ကူပတ်ရက်ကိုနောက်ထပ်3ရက်တိုးပြီးတနင်္ဂနွေနေ့တုန်းကကျင်းညာပါတယ်။တရုတ်ကျန်းမာရေးအရာရှိတွေထုတ်ပြန်တဲ့နောက်ဆုံးစာရင်းအရဆိုရင်ဗိုင်းရပ်စ်ကြောင့်ဖျားနာသူစုစုပေါင်း 2,900 ကျော်ရှိသွားပါပြီ။ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့သူ့ရဲ့နိုင်ငံရေးပြိုင်ဘက် Benny Gantz ဟာသမ္မတ Donald Trump နဲ့အင်ဂျီရောမှာတီးကြွတွေ့ဆုံကြမှာဖြစ်ပါတယ်။ Israel Palestine ပြည်ပခါကိုဖြည့်ဆည်းရေးသမ္မတ Trump ရဲ့အစီအစဉ်အသေးစိတ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။သမ္မတ Trump နဲ့ဝန်ကြီးချုပ် Netanyahu တို့အင်္ဂါနေ့မှာပူးတဲ့သတင်းစာရှင်းလင်းပွဲလုပ်ခဲ့တဲ့အခါမှာအများပြည်သူကိုအစီအစဉ်တွေထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်ပေးနိုင်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.